Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာဒီကနေ့မတ်လ4ရက်နေ့တောက်ကြနေမနေ့ပဲအတန်နဲ့အစီအစဉ်တကောအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေပြီးတော့လိုင်းနိုမီတာ3049နဲ့လိုင်းလာမီတာ190တို့ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီခင်ဗျာဒါအပြင် VO ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့ဓာတ်ရိုက်ထုတ်လွှင့်နေပါခင်ဗျာကျွန်တော်ကဇော်မိုးတော်ပါခင်ဗျာဒီကနေ့အတန်နဲ့အစီအစဉ်တကောတာဝန်ယူတင်ဆက်သွားပါမယ်ကျွန်တော်တို့ဒီကနေ့စီစဉ်တွေကိုတင်ဆက်တဲ့အခါမှာကမ္ဘာနဲ့မြန်မာကစိတ်ဝင်စားစရာသတင်းတွေကိုဥစွာတင်ပြပေးဖို့စီစဉ်ထားပါတယ်။ယူကရိန်းကိုကျူးကျော်တဲ့ရုရှားကိုအမေရိကန်ကနောက်ထပ်ပိတ်ဆို့ရေးယူမှုတွေလုပ်လိုက်ပြန်ပါတယ်။ယူကရိန်းကိုဒါအပြင်ယူကရိန်းစစ်ပွဲဒုက္ခသည်တွေကို EU ဥရောပသမဂ္ဂက3နှစ်နေထိုင်ခွင့်ပြုဖို့စီစဉ်ပေးနေပါတယ်။ကုလသမဂ္ဂ WFP စာနယ်ရိက္ခာအဖွဲ့ကတော့မြန်မာပြည်တွင်းကစစ်ပေးဒုက္ခသည်တွေအပါအဝင်အကူအညီလိုအပ်နေတဲ့လူ၄သန်းအတွက်ကူညီထောက်ပံ့ဖို့ရည်ရွယ်လှုပ်ဆောင်နေပါတယ်ဒီသတင်းတွေကိုဥစွာတင်ပြပေးပါမယ်အဲ့ဒီနောက်မှာတော့ကျွန်တော်တို့သတင်းပေးပို့ချက်တွေနဲ့စောင်းပါတွေကိုဇက်တိုက်ထုတ်လွှင့်ဖို့စီစဉ်ထားပါတယ်ခင်ဗျာ
ရုရှားတွေဒီတော့ပထမဆုံးစောင့်ဝင်လာတဲ့တက်တွေဒီတက်ရင်အကြီးဝင်လာတာမဟုတ်ဖင်းနဲ့အဲဒါပေမဲ့နောက်ပိုင်းမှာတော့အပြင်းထန်တဲ့ခုခံမှုကြီးကြုံတွေ့ရတဲ့အချိန်မှာဒီကတက်တွေဒီဖြည်းဖြည်းပို့ပြီးထည့်သွင်းလာပြီးတော့မှပေါ့နော်ဟိုတရှိရတက်တွေနဲ့ချိန်ဆက်ဖို့လှုပ်ဆောင်လာဆိုကျွန်တော်တို့ဒါမြင်ရပါတယ်
ဒါကတော့ရုရှား-ယူကရိန်းစစ်အပွဲအလားအလာနဲ့သုံးသပ်ချက်တွေကိုတင်ဆက်တဲ့အခါမှာအပြည့်အစုံကိုနောက်တော့တာဆင်ရပါမယ်။အဲဒီနောက်မှာတော့ထိုင်းနိုင်ငံကဒီမိုကရေစီလိုလားသူတွေကထောင်ထဲချီပြီးတော့ယူကရိန်းဘက်ကနေဝင်ရောက်တိုက်ခိုက်ဖို့စီရင်ပေးသွင်းလိုက်ကြပါတယ်။နာဇီလက်နက်ချခဲ့တဲ့ပြတိုက်မှာယူကရိန်းအလံလွှင့်တင်ဂုဏ်ပြုထားပါတယ်။ဒီစတဲ့သတင်းပေးပို့ချက်တွေအပြီးမှာတော့ဥအောင်ခင်ရဲ့နိုင်ငံရေးသုံးသပ်ချက်ကျန်းမာရေးအစီအစဉ်နဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်။အခုတော့သတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုခင်မောင်စိုးမြင့်တို့ကပြောပြပါတော့မယ်ခင်ဗျာ
။ရုရှားတပ်တွေကယူကရိန်းမြို့ကြီးတွေကိုပစ်ခတ်ချေမှုန်းတဲ့အတွက်ဒေသခံတပ်သန်းကျော်ပြည်ပထွက်ပြေးခိုလုံခဲ့ရပြီးယူကရိန်းရဲ့မဟာဗျူဟာကျတဲ့စစ်ကမ်းမြို့ခါဆန်ကိုထိန်းချုပ်လိုက်ကြောင်းရုရှားနဲ့ယူကရိန်းအရာရှိတွေကပြောကြားခဲ့ပြီးနိုင်ပိုင်းအတွင်းမှာပဲအမေရိကန်အစိုးရကရုရှားသမ္မတဗလာဒီမီယာပူတင်ရဲ့အနီးကပ်မိတ်ဆွေတွေပေါ်မှာနောက်ထပ်အရေးယူတန်းခတ်မှုတွေချမှတ်လိုက်ပါတယ်။အခုလိုအရေးယူလိုက်တဲ့အထက်မှာသမ္မတပူတင်ရဲ့အရင်နှီးဆုံးမိတ်ဆွေတဦးဖြစ်တဲ့ရုရှားကအချမ်းသာဆုံးစီးရင်ဝင်အလီရှာအာစမန်နော့ဖ်လည်းပါဝင်ပါတယ်။ဂျမ်နီအာနာဘိုင်းတွေကသူ့ရဲ့အမေရိကန်ဒေါ်လာတန်း600လောက်တန်းနဲ့ရွေးသင်းဘောကိုထိမ့်သိမ်းထားခဲ့တာပါ။အမေရိကန်ကအခုအရေးယူတန်းခတ်တဲ့အထက်မှာသူ့ရဲ့ကိုပိုင်ဂျက်လင်ကိုထိမ့်သိမ်းဖို့လည်းပါဝင်တယ်လို့ရုရှားကအချမ်းသာဆုံးပုဂ္ဂိုလ်50ကျော်ကိုပါအမေရိကန်ပြည်ထောင်စုလာရောက်ခွင့်ပိတ်ပင်လိုက်တာပါရုရှားရဲ့ခရိုနီအတိုင်းဝိုင်းကလူပုဂ္ဂိုလ်50ကျော်နဲ့သူတို့ရဲ့မိသားစုတွေအနီးကပ်ပုဂ္ဂိုလ်တွေကိုအမေရိကန်နိုင်ငံလာရောက်ခွင့်ပိတ်ပင်လိုက်တယ်လို့ရုရှားရဲ့အချမ်းသာဆုံးဘီလီယံနာတထေးကြီးတူပါဝင်ဒါဇင်နဲ့ချီတဲ့ပုဂ္ဂိုလ်တွေကိုပါထည့်သွင်းအရေးယူဖို့ကြေညာကြောင်းသမ္မတဂျိုးဘိုင်ဒန်ကကျက်သပရင်းနဲ့ဝန်ကြီးများအစည်းအဝေးမတိုင်ခင်ပြောကြားခဲ့တာပါဒါအပြင်ယူကရိန်းပြည်သူတွေကိုဒဏ်ရာအကူအညီတွေဆက်ပြီးပေးရမယ်လို့လည်းပြောပါတယ်ယူကရိန်းနဲ့ရုရှားကိုယ်စားလှယ်တွေကြောင့်ဘယ်လာရုစ်နယ်စပ်မှာချက်သပရင်းတွေကဒုတိယအကြိမ်ဖြစ်တဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကိုပြုလုပ်ခဲ့ကြကြောင်းနဲ့ဒီဆွေးနွေးပွဲကနေနှစ်ဖက်လူသားချင်းစာနာမှုဆိုင်ရာလမ်းကြောင်းဖွင့်ဖို့အတွက်သဘောတူခဲ့ကြတယ်လို့ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီရဲ့အကြံပေးမိုက်ကယ်လိုပိုဒိုရက်ကပြောပါတယ
်အစမီးစမဘစ်ပီချီနီကူမ
ရတာရီကိုဘေးလိုရာရှောင်တိန်နိုင်ဖို့အတွက်လူသားစာနာမှုဆိုင်ရာလမ်းကြောင်းကိုပူတွဲဖွင့်ပေးဖို့နှစ်ဖက်နားလည်မှုရခဲ့ပါတယ်ဒါအပြင်အခုလိုဘေးလိုရာရှောင်တိန်နေချိန်မှာယာယီပစ်ကတ်ရက်ဆက်ထားဖို့အဓိကထားပြောကြားခဲ့တယ်လို့ဆေးဝါးနဲ့အစားအစာတွေပေးဖို့ပါသဘောတူခဲ့ကြကြောင်းပြောသွားတာပါနှစ်ဖက်ဆင်းနေပွဲဒုတိယချိန်ပြီးဆုံးသွားပေမဲ့ပြောလင့်ထားတဲ့ရလက်ထီတော့မရခဲ့ကြောင်းလည်းပြောပါတယ်အခုခါမှာယူကရိန်းနိုင်ငံကမြို့အများပြားကိုရုရှားတွေဝိုင်းထားတဲ့အတွက်လူသားချင်းစာနာမှုဆိုင်ရာကိုသာအဓိကဦးစားပေးဆွေးနွေးခဲ့ကြောင်းလည်းပြောပါတယ်လက်ရှိမှာအရေးတကြီးလိုအပ်နေတဲ့လူသားစာနာမှုဆိုင်ရာကိုသဘောတူညီချက်ရခဲ့တာဖြစ်ပေမဲ့တတိယအကြိမ်ဆွေးနွေးပွဲကိုအတက်နိုင်ဆုံးအမြန်ပြုလုပ်ဖို့သဘောတူခဲ့ကြတယ်လို့အဲ့ဒီခါမှာတော့အပြစ်ခတ်ရစရေးကိုဆက်ပြီးဆွေးနွေးမယ်လို့လည်းပြောပါတယ်။အခုလူသားချင်းစာနာမှုဆိုင်ရာလမ်းကြောင်းဖွင့်ရေးအတွက်အထူးဆက်သွယ်ရေးလမ်းကြောင်းတွေနဲ့ပူးပေါင်းဆောင်ရွက်ရေးလမ်းကြောင်းတွေကိုမကြခင်မှာပဲချမှတ်တော်မယ်လို့လည်းယူကရိန်းသမ္မတရဲ့အကြံပေးကပြောကြားခဲ့တာပါ။ရုရှားရဲ့ယူကရိန်းကိုကျူးကျော်တိုက်ခိုက်မှုဟာဆယ်စုနှစ်ပေါင်းများစွာအတွင်းကမ္ဘာငြိမ်းချမ်းရေးနဲ့လုံခြုံရေးအတွက် အဆိုးဝါးဆုံးထင်းချောက်မှုတစ်ခုဖြစ်နေကုလသမဂ္ဂလူခွင့်ကော်မရှင်နာမင်းကြီးမီရှယ်ဘက်စလော့ကသတိပေးလိုက်ပါတယ
် Tens of millions of people remain in the country in potentially mortal
Ukraine နိုင်ငံထဲမှာကျန်းနေတဲ့တန်ပေါင်းများစွာသောပြည်သူတွေဟာအသက်ပေးဆွင့်ရတဲ့အန္တရာယ်ရှိနေပါတယ်ဆီအရှိန်ကူးတဲ့ပိုးဆိုးလာရင်အန္တရာယ်ပိုကြီးတဲ့အတွက်ထူးဆိုးရင်တာပါတတိယရေဦးတွေကိုဝင်ဆောင်တွေကလင်းငယ်တွေနဲ့မတန်ဆွမ်းသူတွေအပါအဝင်ပြည်သူထောင်ပေါင်းများစွာအခုကမှပောက်ကွဲမှုဒဏ်ကလွတ်မြောက်အောင်မြောက်ယထားလိုင်းတွေပုံခုစရာနေရာတွေမှာပုံနေကြတယ်လို့ချက်သပင်းနေဂျနီဗာကုလသမဂ္ဂလူခွင့်ကောင်စီအရေးပေါ်ဆွေးနွေးပွဲစတင်ချိန်မှာပြောသွားတာပါယူကရိန်းကိုရုရှားဝင်တိုက်တာသတင်းတပတ်အတွင်းမှာပဲတေဆွတ်ရသူ249ယောက်ပါဝင်ထိခိုက်ဒဏ်ရာရသူအသက်800ကျော်နေပြီဖြစ်ပြီးတကယ်ဆိုအရေးအတွက်ကဒီတဲ့ပိုများနိုင်တယ်လို့လည်းUNHCR ရုံးကပြောပါတယ်။ဒါအပြင်ရုရှားတပ်တွေကလူနေထူထပ်တဲ့နေရာတွေကိုလေကြောင်းတိုက်ခိုက်တာလက်နက်ကြီးတွေ rocket မျိုးစုံနဲ့ပစ်ခတ်တာတွေရှိနေကြောင်းနဲ့ဒီလိုတိုက်ခိုက်မှုကြောင့်ရပ်သားတည်ဆုံမှုအများပြားရှိနေတယ်လို့လူနေအဆောက်အဦတွေရပ်ဖက်အခြေခံအဆောက်အုံတွေပျက်စီးမှုပါရှိနေတယ်လို့လည်းမဟာမင်းကြီးကပြောပါတယ်။ကုလသမဂ္ဂဂျနီဗာရုံးဆိုင်ရာရုရှားသံတမန်ကြီးကတော့ Ukraine ဆိုတာဟာ2014ကစပြီးရုရှားဘာသာစကားပြော Ukraine တွေကိုအမျိုးပြောင်းအောင်လုပ်နေပြီးဒါကိုကုလလူခွင့်ကောင်စီကဘာမှမတားဆီးခဲ့ဘူးလို့ဆွဆဲပါတယ်။ယူကရိန်းအရေးတန်တမာရေးရဖြေရှားဖို့ကြိုးပမ်းတဲ့အနေနဲ့နေတိုးမဟာမိတ်တွေဥရောပခေါင်းဆောင်တွေနဲ့ဆွေးနွေးဖို့အမေရိကန်နိုင်ငံချိုင်းဝန်ကြီးအန်ထိုနီဘလင်ကင်ကခြေစပြေးနေမှာအရှိဥရောပကိုခရီးထွက်ခွာသွားပါပြီ။ဝန်ကြီးဘလင်ကင်ဟာနေတိုးမဟာမိတ်နိုင်ငံတွေကနိုင်ငံချိုင်းဝန်ကြီးတွေနဲ့တွေ့ဆုံဖို့ဘရပ်ဆဲလ်စ်ကိုပထမဆုံးတွေ့ရောက်မှာဖြစ်တယ်လို့ G7 နိုင်ငံချိုင်းဝန်ကြီးများအစည်းအဝေးအတွက်EU ဥရောပနိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတွေနဲ့လည်းတွေ့ဆုံမှုရှိတယ်လို့အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရ Ned Price ကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။စနေနေ့မှာတော့ပိုလန်ကိုတွားရောက်ဖို့ရှိကြောင်းနဲ့ပိုလန်နိုင်ငံခြားရေးဝန်ကြီး Zbigniew အပါအဝင်ပိုလန်ခေါင်းဆောင်တွေနဲ့တွေ့ဆုံပြီး Ukraine ကိုဝန်တိုက်တဲ့ Russia ရဲ့ရန်လိုမှုခံရတာကြောင့်လိုအပ်လာနိုင်တဲ့လုံခြုံရေးအကူအညီနဲ့ပတ်သက်ပြီးဆွေးနွေးမှာဖြစ်ပါတယ်။
American Dan မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းထိုမီတာ32 kHz 9335နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် VOA American Dan ကသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ကျွန်တော်ကခင်မောင်စိုးမင်းပါကုလသမဂ္ဂဒုက္ခသည်များဆရာမဟာမင်းကြီးယုံ UNHCR ကယူကရိန်းနိုင်ငံကနေပြီးခဲ့တဲ့သတင်းဘက်ကလူပေါင်းတသန်းထွက်ပြေးလာတာဟာဆယ်စုနှစ်တွေအတွင်းဖြစ်ပွားခဲ့တဲ့ပဋိပက္ခတွေအတွင်းလူပေါင်းများစွာအ мян ဆုံးနဲ့အများဆုံးရွှေ့ပြောင်းလာမှုကြီးဖြစ်တယ်လို့ပြောပါတယ်။ဥရောပသမဂ္ဂ EU ပြည်ထရေးဝန်ကြီးတွေကလည်းရုရှားကျူးကျော်မှုကြောင့်ပြေးလာတဲ့ယူကရိန်းနိုင်ငံသားတွေကိုယာယီနေထိုင်ခွင့်ပေးဖို့အစီအစဉ်မနေ့ကြာတာပရိနေကတညီတညွတ်တဲ့သဘောတူညီလိုက်ကြပါတယ်။ရင်သစ်ပြည်ထရေးဝန်ကြီးဂျေလာဒါမနန်ကဒါဟာအရေးပါပြီးတမန်ဝင်လောက်ရအဖြစ်သတ်မှတ်လိုက်ပြီးယူကရိန်းတွေကိုတနှစ်တာအတွင်းတရားဝင်စစ်ပြေးဒုက္ခသည်တွေအဖြစ်သတ်မှတ်လိုက်ပြီးလိုအပ်ရင်တက်တန်းတိုးခွင့်ကိုလည်းပေးလိုက်ပါတယ် EU ပြည်ထရေးဌာနကော်မရှင်နာမင်းကြီးဂျိုနက်ဆန်ကယူကရိန်းစစ်ပြေးဒုက္ခသည်တက်တန်းနီးပါးဟာပိုလန်ရိုမေးနီးယားချက်ကိုစလိုဗက်ကီးယားနဲ့ဟန်ဂရီနိုင်ငံတွေကိုဖြတ်သန်းပြီးဥရောပသမဂ္ဂ EU နယ်မြေတွေထဲကိုဝင်ရောက်လာတယ်လို့ပြောပါတယ်ဒါအပြင်ယူကရိန်းဒုက္ခအသည်တွေကို၃နှစ်အထိနေထိုင်ခွင့်အလုပ်လုပ်ကန်ခွင့်လူမှုဖူလုံရေးနဲ့အိုးအိမ်တွေနေရာချထားပေးရေးတို့ကိုလည်းပေးသွားမယ်လို့ပြောပါတယ်။ EU နယ်မြေအတွင်းမှာအဲ့ဒီလိုကာလာတို့နေထိုင်ခွင့်ပေးမှာဖြစ်တယ်လို့နောက်တစ်ချိန်သူတို့တွေအိမ်ပြန်ဖို့အကူအညီလည်းပေးမှာဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ။အခုအခါကိုဗစ်ကာယောဂါကူးစက်မှုတွေနဲ့သေဆုံးမှုတွေဟာအရင်သတင်းပတ်တွေကအခြေအနေတွေနဲ့နှိုင်းယှဉ်မဲ့ဆိုရင်16ရာခိုင်နှုန်းကနေ10ရာခိုင်နှုန်းအထိအသီးသီးရောကျလာတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကပြီးခဲ့တဲ့အင်္ဂါနေ့ကသတင်းထုတ်ပြန်ခဲ့ပါတယ် WHO ကသတ်မှတ်ထားတဲ့ဒေတာ6ခုမှာဖေဖော်ဝါရီလ22ရက်နေ့နဲ့28ရက်နေ့အထိသတင်းတစ်ပတ်အတွင်းမှာသေဆုံးသူက6000ကျော်ရှိပြီးကူးစက်သူပေါင်းက10000ကျော်ရှိပါတယ်အဲ့ဒီသတင်းပတ်ကုန်အထိတစ်ကမ္ဘာလုံးမှာကူးစက်သူပေါင်း433သန်းကျော်နဲ့သေဆုံးသူပေါင်းက 5.9 သန်းကျော်ရှိတယ်လို့လည်းထုတ်ပြန်ကြေညာပါရှိပါတယ်။ကမ္ဘာနေရာဒေသအလုံးမှာကူးစက်မှုတွေကြာဆင်းနေတဲ့ဆိုပေမဲ့လည်းပစိဖိတ်ဒေသမှာတော့သတင်းပတ်စင်ကူးစက်မှုတွေ32ရာခိုင်နှုန်းအထိမြင့်တက်နေပါတယ်။မ မြေရဲပင်လယ်ဒေသအရှေ့ပိုင်းမှာပြီးခဲ့တဲ့သတင်းပတ်ကကူးစက်မှုတွေကျဆင်းလာတာ34ရာခိုင်နှုန်းအထိရှိပြီးအဲ့ဒီဒေသနောက်မှာကိုဗစ်ကူးစက်မှုကျဆင်းလာတဲ့ဒေသတွေကတော့အမေရိကဒေသ၊အာဖရိကဒေသ၊ဥရောပဒေသနဲ့အရှေ့တောင်အရှဒေသတွေဖြစ်ကြပါတယ်ခင်ဗျာ။ဒီနှစ်အတွင်းမြန်မာနိုင်ငံတဝမ်းမှာအနည်းဆုံးလူပေါင်း၄သန်းအတွက်ရည်မှန်းချက်ထားပြီးလိုအပ်နေတဲ့အစားအစာတွေကိုတိုးမြင့်အကူအညီပေးရေးလှုံ့ဆော်နေတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောရေးဆိုခွင့်ရှိသူစတီဗင်ဒူဂျရက်စ်ကပြောပါတယ်။အခုကလုံခြုံရေးလူသားချင်းစာနာမှုဆိုင်ရာလှုံ့ဆော်ပေးနိုင်မှုငွေကြေးရန်ပုံငွေနဲ့ကိုဗစ်ကာယောဂါစတဲ့စိန်ခေါ်မှုတွေရှိတဲ့အခြေအနေတွေအောက်မှာလူ၄ဦးမှာတဦးဟာအစားအစာမလုံလောက်မှုနဲ့ကြုံတွေ့နေရတယ်လို့သူကပြောပါတယ်။
In Yangon and Mandalay, Myanmar's biggest cities,
Yangon, Mandalay, Myanmar, Kuala Tamakai, Kabah, Sanaika, Season, WFP, Gani, Lubang, Tatan, Konadengu, Asasa, Winga, Piget, Elulet, Piobare, Dabian, WFP, and Ine, Yamana, Yanga, Pinene, Dainte, Daji, Konakuma, Manika, Pidwin, Sibye, Doka, Debao, Natang, Konatango, Sanaika, we Piget, Elu, Piobare, ဒါဟာရှမ်းပြည်နယ်မြောက်ပိုင်းကချင်နဲ့ရခိုင်ပြည်နယ်တွေကနေဇတ်ဒေသတွေမှာကလေးတငယ်တွေအမျိုးသမီးတွေအပါအဝင်လူပေါင်း3,600အတွက်ပုံမှန်အစားအစာတွေနဲ့ငွေကြေးတွေအပြင်ထပ်ဆောင်းအကူအညီပေးကြတာဖြစ်တယ်လို့သူကပြောပါတယ်ခင်ဗျာအခုရက်ပိုင်းမှာထိုင်းနိုင်ငံမဲဆောက်မြို့မှာတရားဝင်ရောတရားမဝင်ရောနေထိုင်ကြတဲ့မြန်မာနိုင်ငံသားတွေကိုကိုဗစ်ကပ်ရောဂါကာကွယ်ဆေးထိုးပေးနေတယ်လို့သိရပါတယ်ကရင်ပြည်နယ်မြဝတီမြို့နယ်နီးစပ်တဲ့ထိုင်းနိုင်ငံမဲဆောက်မြို့မှာကိုဗစ်ကပ်ရောဂါကူးစက်မှုတွေနေ့စဉ်မြင့်တက်နေတဲ့အတွက်ထိုင်းကျန်းမာရေးဌာနကအဲ့ဒီလိုလှုံ့ဆော်ရတာလို့မြန်မာနိုင်ငံသားတွေကိုအကူအညီပေးနေတဲ့မန်းမျိုးမြင့်ကပြောပါတယ်။ဒီအပိုင်းအတွင်းမှာဆိုရင်ကာကွယ်ဆေး3ကြိမ်ထိုးပြီးသူမြန်မာနိုင်ငံသားတွေ1,000ကျော်လောက်ရှိတယ်လို့လည်းသူကပြောပါတယ်။အထောက်အထားမရှိဘဲနေထိုင်ကြတဲ့သူတွေကိုသတ်မှတ်ထားတဲ့နေရာတွေနဲ့ဒေါက်တာစင်ဒီယာမောင်ရဲ့ဆေးကန်းတွေမှာကာကွယ်ဆေးထိုးပေးနိုင်အောင်စီစဉ်ပေးတာတွေရှိတယ်လို့လည်းသိရပါတယ်။ဒါအပြင်ရက်ွက်ကြေးရွာတွေအတွင်းမှာလည်းအဲ့ဒီလိုအထောက်ထားမဲ့နေထိုင်ကြသူတွေကိုကာကွယ်ဆေးထိုးကြဖို့နှိုးဆော်နေတာတွေရှိတယ်လို့လည်းမြန်မာနိုင်ငံသားတွေကိုအကူအညီပေးနေသူတွေကပြောပါတယ်။ထိုင်းနိုင်ငံမဲဆောက်မြို့မှာဆက်ယုံတွေရာနဲ့ချီရှိတဲ့အတွက်အဲ့ဒီမှာမြန်မာနိုင်ငံသား9သိန်းထက်မနည်းနေထိုင်အလုပ်လုပ်ကြနေကြတယ်လို့လည်းသိရှိရပါတယ်ခင်ဗျာ။
တဲ့င်းတွေကိုဒေါခင်မျိုးတက်နဲ့ကိုဆိုကိုခင်မောင်ဆိုမင်းတို့ကပြောပြခဲ့တာဖြစ်ပါတယ်ခင်ဗျာဆက်လက်ပြီးတော့ကျွန်တော်တို့ရုရှားယူကရိန်းဆိုင်ရာသတင်းဆောင်မတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်အခုပထမအဦးဆုံးအနေနဲ့ကတော့ရုရှားကယူကရိန်းကိုဝင်ရောက်တိုက်ခိုက်ရမှာမျှော်မှန်းတာထက်ပိုပြီးတော့ခက်ခဲနေပါတယ်ဒါကြောင့်မလို့နောက်ပိုင်းမှာပုံမပြင်းထင်ပြင်းပြင်းထန်ထန်တိုက်ခိုက်လာနိုင်ခြေတွေရှိတယ်လို့စီရေးသုံးသပ်သူတွေကပြောဆိုပါတယ်ရုရှားအတွက်အဓိကအခက်အခဲကတော့နောက်ကတပ်တွေကိုချိတ်ဆက်ပို့လွှတ်တဲ့ဆက်သွယ်ပို့ဆောင်ရေးစနစ်ဖြစ်ပြီးတော့နိုင်ငံတကာဗေပောင်းဆောင်ကကန့်ကွက်ဆန့်ကျင်လာမှာကိုလည်းရုရှားကမျှော်လင့်ထားခဲ့ပုံမရဘူးလို့သုံးသပ်သူတို့ကပြောဆိုပါတယ်ရှေ့ဆက်ဖြစ်လာနိုင်တဲ့အလားအလာတွေကိုလည်းနိုင်ငံတကာလုံခြုံရေးစီရေးလေ့လာထားတဲ့မြန်မာသုံးသပ်သူတွေကိုကိုဝင်းမင်းကမေးမြန်းပြီးပြောပြပေးပါမယ်ခင်ဗျာ
ဟုတ်ကဲ့ MIPS လို့သူကခေါ်တဲ့ငင်းချင်းနဲ့လုံခြုံရေးဆိုင်ရာမြန်မာ Institute အဖွဲ့ထူထောင်သူနဲ့အမှုဆောင်ဒါရိုက်တာဒေါက်တာမင်းစောကအခုရုရှားကျူးကျော်မှုရဲ့ထူးခြားပုံကို
အဓိကကူးရောက်ချက်ကတော့ရုရှားဘက်ကမျှော်လင့်လာတာပေါ့နော်တမယိုးကြတိုက်တဲ့ conventional warfare confrontation မျိုးသူတို့ဘက်ကပုံပြီးမျှော်လင့်လာတာပေါ့နော်အဲ့ဒါပဲအခုဖြစ်လာတာက conventional တွေမကဘဲနဲ့ဒီ asymmetric warfare ပေါ့နော်ဒီအသွင်သဏ္ဍာန်ဟိုမတူတဲ့အင်အားမတူတဲ့ဒီနှစ်ဖက်မှာတိုက်တဲ့စစ်ပွဲသဏ္ဍာန်မျိုးကိုပိုဖြစ်လာတယ်နောက်တစ်ချက်ကတော့ရုရှားဘက်ကပထမမျှော်လင့်တာကတော့ NIR နဲ့တုံးလိုက်တယ်ဆိုလို့ရှိရင်ယူကရိန်းဘက်ကဆွေးနွေးပွဲစဝိုင်းဝဲမှာပဲရောက်လာပြီးတော့သူတို့လိုချင်တဲ့အာမခံချက်တွေကိုပေးမှာပဲဆိုတော့တုံးသက်ချက်မျိုးရှိရပေါ့နော်ဒါကြောင့်မလို့ရုရှားဘက်ကလည်းအစပိုင်းတုန်းကယူကရိန်းစစ်တပ်ကိုပဲအဓိကထားပြီးသူ့ရဲ့ဒီတခြား infrastructure တွေကိုတော်တော်များများမထိအောင်ဒေထားပြီးတိုက်ကြတာပေါ့နော်အဲတစ်ဖက်ကလည်းဟိုလွယ်လွယ်နဲ့အရှော့မပေးဘူးဆိုတော့ပထမခုကံမဲ့ဆိုတော့သဘောဖြစ်လာတဲ့အခါမှာရုရှားသူ့ရဲ့ဒူရီယာ strategy ကြတော့ငါသုံးအဲ့လိုခုခံမှုတွေများလာပြီဆိုလို့ရှိရင်အင်အားကိုအပြည့်အဝသုံးပြီးတော့ပြစ်အားသုံးပြီးတော့ဒါတွေကိုခြေမုံးမယ်ဆိုတော့အဆင့်ကိုစဉ်းစားလာမှုရတယ်ပေါ့နော်အခုဆိုလို့ရှိရင်ဒီ fire power ကိုပိုသုံးတာမျိုးတွေကျွန်တော်တွေ့လာရတယ်
။ဒါဖြင့်သင်္ကေတမဟာဗျူဟာလေ့လာရေးအဖွဲ့ထူထောင်သူနဲ့အမှုဆောင် director ဒေါက်တာနိုင်ဆွေဦးကလည်း ရုရှားရဲ့ဖြူဟာကို
ပထမအနေနဲ့တော့အထူးစစ်စင်တရစင်နွဲရဆိုပြီးတော့မှာပေါ့နော်ပြီးခဲ့တဲ့နော်ဖေဖော်ဝါရီလ24ရက်နေ့မှာစတင်ခဲ့တာဖြစ်တယ်အဲ့မှာကျတော့ဒီယူကရိန်းနဲ့ရုရှားနယ်စပ်မှာဆူယုံနေတဲ့အတက်တီပေါ့နော်နောက်ပြီးတော့ဒီဘက်ကခရိုင်းမီးယားမှာရှိတဲ့တက်တီနော်တစ်ဖက်ဘီလာရုစ်ဆိုမှာရှိတဲ့ဝိုင်းပတ်ထားတဲ့တက်တီကနေပြီးတော့မှာဖြည်းဖြည်းတော့ယူကရိန်းရဲ့အဓိကကြိုင်မျိုးကြီးတွေကိုစတင်တိုက်ခတ်လာတာတွေ့ရမယ်အဲ့ဒီပထမဆုံးနေ့မှာတွေယူကရိန်းရဲ့လေကြောင်းအကာအကွယ်စနစ်ဒီအားလုံးကိုဖျက်ဆီးနိုင်ပြီဆိုတော့ကျွန်တော်တွေ့ရတယ်ပေါ့နော်အဲ့ဒီအတွက်ယူကရိန်းတိုက်လေနေဒီလေပေါ်မှာတိတ်ပြီးတော့တိုက်နိုင်ခြင်းအိတ်မရှိတော့ဘဲနဲ့ဟိုရုရှားအနေနဲ့ရှေ့ကိုနော်တိုးလာတဲ့အနေထိုင်မျိုးတွေရောမြင်ရတယ်ပေါ့နော်ဆိုတော့ဒါပေမဲ့ရုရှားတွေဒီပထမဆုံးစောင့်လာတဲ့တက်တွေဒီနော်တိတ်ပြီးတော့မှနော်တက်အင်ကအကြီးကြီးဝင်လာတာမဟုတ်ဘဲနဲ့တက်အင်ကလည်းဝင်လာတယ်ဒါပေမဲ့နောက်ပိုင်းမှာတော့ပြင်းထန်တဲ့ခုခံမှုတွေကြုံတွေ့ရတဲ့အချိန်မှာတဖြည်းဖြည်းဒါတက်တီတဖြည်းဖြည်းပုံပြီးထည့်သွင်းလာပြီးတော့မှာပေါ့နော်ဟိုတရှိရတက်တီနဲ့ချိန်ဆက်ဖို့လို့လုံဆောင်လာဆိုတော့ကျွန်တော်တို့ဒါမြင်ရပါတယ်မြင်ရတဲ့အဓိကသူတို့ကဒီမြို့တော် KF ကိုတိမ်းမှုအလင်းစိုးတော့မလုပ်နိုင်ဘူးအဓိကကျရင်မြို့ကြီးအားလုံးကတော့သူတို့ဟိုတိုက်ခိုက်တယ်ဒီလိုမျိုးလေကြောင်းနဲ့စိုးမှုရယူတယ်ဆက်သွေးနိုင်ငံတွေဖျက်တော့တယ်ပြီးတော့ဒီ TV station လိုမျိုးနဲ့ဆက်သွေးတောင်းနိုင်တို့အရင်ဆုံးဖြောက်ဖောက်ပွဲဖြစ်စည်းပြီးလုပ်ဖြစ်တယ်
အဲ့ဒီတော့ယူကရိန်းကိုဝင်တိုက်တာကအခုတပတ်ကျော်လာချင်းဆက်ဖြစ်လာနိုင်တဲ့ရုရှားနဲ့ယူကရိန်းတို့ရဲ့ပြူဟာတွေအပေါ်မှာလဲဒေါက်တာမင်းစောက
ဆက်ဖက်ချင်းမှာတော့ပေါ့နော်ရုရှားကဒီလေကြောင်းရဲ့ကာကွယ်ရေးတွေကိုဖျက်လိုက်ပြီးပြီသူရဲ့လေကြောင်းကနေဝင်ပြီးတော့တိုက်ရိုက်တိုက်ခတ်တာအခုသူပြည်ဒီ fighter jet တွေ bomber တွေနဲ့ပြင်းထန်လုပ်တဲ့အဆင်ကိုတော့မလုပ်သေးဘူးဒါပေမဲ့မြေပြင်မှာတော့ဒီသူရဲ့ဒီအင်အားတွေကိုတော့ပို့ပြီးတော့ချဲ့ပြီးတော့ဆုလာပြီးတော့ဥက္ကမုကြီးတဲ့နေရာတွေဘက်ကလည်းအင်အားနဲ့ပစ်အားနဲ့ဝင်တိုက်မဲ့သဘောမှာတော့ရှိတယ်ပေါ့နော်အဲအခုဘက်ကလည်းစစ်တိုက်ရင်းနဲ့တိုက်တဲ့အားကိုယူပြီးတော့ဆွေးနွေးပွဲမှာအပြေရှာမယ်ဆိုတဲ့ strategy မျိုးကိုရုရှားဘက်ကတော့ပို့သုံးမှုရတယ်အဲယူကရိန်းဘက်ကကြတော့ဒီစစ်ပွဲကိုဆွဲဆန့်နိုင်လို့ဆွဲဆန့်ပြီးတော့ကြာလေရုရှားကအတွက်ကပို့ပြီးနာလေပေါ့နော်နောက်တော့ဟိုစစ်ရေးရနိုင်ရင်တော့မှနိုင်ငံရေးရပို့နာလာမယ်ဆိုတော့အနေထားမှာတတ်နိုင်သလောက်ခုခံမှုကိုထားပြီးတော့ဟိုမြန်မြန်ရုရှားလိုချင်တဲ့ဟာကိုမြန်မပေးဘဲနဲ့ဆွဲဆန့်နိုင်ခြင်းအဖြစ် negotiation မှာပို့တာနိုင်တယ်ဆိုတော့အပိုင်းမျိုးလည်းစဉ်းစားအောင်စဉ်းစားနိုင်ပါတယ
်ဒီနေရာမှာရုရှားဘက်ကစိန်ခေါ်မှုရှိနေတာတွေကိုလည်းမြန်မာစစ်တပ်ရရှိဟောင်းတဲ့ရုရှားမှာဘွဲ့လုံပညာသင်ခဲ့တဲ့ဒေါက်တာနိုင်စေဦးက
ရုရှားစစ်တီတွေလည်းအများကြီးဒါအဲ့ဒီမှာကြာဆုံးနေပေါ့နော်ဆိုတော့ဟိုဒါကတော့အခက်အခဲအမျိုးမျိုးဟိုရှိနေရုရှားကြီးထောက်ပံ့ပို့ဆောင်ရေးလမ်းကြောင်းတဖြည်းဖြည်းချင်းလဲလာဖြစ်တဲ့အတွက်နောက်ကနေပြီးတော့မှသူလိုက်ပန်ထောက်ပံ့ပို့ဆောင်မှုဆိုတာလေဒါတက်ချင်းချေဖို့လှုပ်ဆောင်နေတဲ့အခက်အခဲတွေတော့ရှိနေနိုင်ပါတယ်ဟာဒါမျိုးခေတ်တော့ဖြစ်နေတယ်ရုရှားစစ်တီပေါ့လက်ရှိမှာတော့ကျွန်တော်မြင်တာ400ကျော်ကြာဆုံးပြီး1500ကျော်ထိုင်ရတယ်ဆိုတော့ရုရှားကောက်ယူနေတာဒီအောင်ထုတ်ပြန်တာရှိပါ
တယ်ဒီတက်ထောက်ပို့ဆက်သွယ်ရေးစနစ်အားနည်းတဲ့ပေါ်နိုင်ငံတကာလုံခြုံရေးလေးလာထားတဲ့ဒေါက်တာမင်းစောဦးကလည်းသဘောတူပါတယ
်ခုနကပဲ logistic ပြဿနာတွေကတော့ရှိတယ်လိုက်နေတာနည်းတယ်ပေါ့နော်အမေရိကန်တို့ပြောလို့ဆိုလို့ရှိရင်ဒီ logistic စံတွေကတို့ကအဖန်မတလဲလဲလေ့ကျင့်တာတော့ပိုကောင်းတယ်အဲအခုဟိုဒီအခုတို့ရဲ့ဒီအရန်တက်တွေကိုဆွဲထုတ်ပြီးတော့နောက်ပိုင်းမှာဒူးနဲ့ဒင်နဲ့ဖြစ်အောင်လုပ်တဲ့တိုက်တဲ့ပုံတွေကြည့်မယ်ဆိုလို့ရှိရင်တော့သူသူ့ရဲ့ viewer နဲ့သူရွှေ့နေတယ်လို့တော့ပြောလို့ရတာပါဒါပေမဲ့တခုရုရှားအနေနဲ့ပေါ့နော်ဟိုပြည့်ပြည့်စုံစုံစဉ်းစားနိုင်ခြင်းမှာစဉ်းစားနိုင်မယ်ဆိုတဲ့အချက်ကတော့နိုင်ငံတကာကတုံ့ပြန်မှုကနိုင်ငံရေးကတုံ့ပြန်မှုတွေမကဘဲနဲ့ယူကရိန်းကိုစစ်ရေးအကူအညီပေးမယ်ဆိုတဲ့မျိုးတွေဖြစ်လာတယ်။နောက်ဆုံးပါကစ္စတန်လိုနိုင်ငံမျိုးတွေရတာရုရှားရဲ့အပေါ်မှာသဘောထားပြောင်းလာတာ။အဲတော့စင်ကာပူလိုပေါ့နော်ပုံမှန်ဂျာနေနေတဲ့နိုင်ငံတွေဆိုမှာတော့ဒီတိုက်ခတ်မှုရှုတ်ချပြီးတော့ဒါဆန့်ရှင်လုပ်တဲ့တည်းမှာဝင်ပါမယ်ပါမယ်ဖြစ်လာတဲ့ဟာကတော့အဲ့လောက်ထိတော့လေရုရှားဘက်ကစဉ်းစားခဲ့ခြင်းမှာစဉ်းစားခဲ့မှာပေါ့နော
်။အဲ့ဒီတော့ရှေ့ဆက်အလားအလာကိုမေးရမှာဒေါက်တာနိုင်စေဦးက
ဟိုအလားအလာကျွန်တော်မြင်တာတော့ဒီမှာနှစ်ချက်ပေါ့နော်တခုကတော့ဒီလူဟက်နဲ့ဒေါညက်ဒီနယ်ရဲ့လုံးဝဒီရုရှားနဲ့တာပြီးပူးပေါင်းသွားမယ့်အနေအထားမျိုးရှိတယ်ပေါ့နော်နောက်ပြီးတော့ရုရှားအနေနဲ့ကဒီယူကရိန်းနိုင်ငံရဲ့ဒီနီဝါမြေရဲ့အရှိတ်အကန့်ပေါ့နော်အဲ့ဒီဘက်နေမြေတွေကတော့ရုရှားဘက်အောက်ရောက်သွားနိုင်တဲ့အနေအထားမျိုးရှိတယ်ဒါပေမဲ့သူကကီယက်ကိုတော့တင်းကြီးလုပ်လိမ့်မယ်ဒါပေမဲ့သူတင်းပြီးတော့မှနော်ယူကရိန်းအနေနဲ့ငင်းငယ်ဆွေးနွေးမှုနော်လည်းပြီးလို့လုပ်ပြီးတော့မှလည်းလည်းကြာညက်ခံလောက်လုပ်လိမ့်မယ်တနင်္ဂနွေလုံးတင်းမယ်လို့တော့ကျွန်တော်အနေနဲ့တော့ဟိုတိတ်ပြီးတော့မတွေးရဘူးဒါပေမဲ့လည်းအစိုးရတရက်ကတော့ဒါရုရှားလူလာတဲ့အစိုးရတရက်ကိုတော့တင်ခေါ်တင်တယ်တော့ကျွန်တော်အနေနဲ့မြင်ပါတယ်ဗျာ
တကယ်တော့ရုရှားအနေနဲ့ယူကရိန်းအာဏာကိုတင်းနိုင်ခဲ့ရင်တောင်ဆက်ထိန်နိုင်ပုံမှာတော့ပြည်သူတွေနဲ့နိုင်ငံတကာဆန့်ကျင်မှုတွေကိုပိုအကြီးကျယ်ခံရပြီးတရုတ်နဲ့ဆက်ပြေလည်မှုကလည်းအကန့်အသတ်ရှိနိုင်ကမြန်မာအတွက်ပါအာနာသိနေပေမဲ့ထင်းရခက်တဲ့သင်ကန်းစာယူစရာပါလို့သုံးသပ်မှုတွေရှိနေပါတယ
်ရုရှားယူကရိန်းစစ်ပွဲနဲ့ပတ်သက်ပြီးတော့သုံးသပ်ချက်တွေကိုကိုဝင်းမင်းကဆက်သွယ်မြင်းမြန်တင်ပြသွားတာပါရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်တာကိုစန့်ကျင်တဲ့သူတွေလည်းရှိပါတယ်ယူကရိန်းဘက်ကလည်းနိုင်ငံတကာတိုက်ခိုက်ရေးသမားတွေကိုခေါ်ဆိုတာရှိပါတယ်ယူကရိန်းဘက်ကနေဝင်ရောက်ကူညီတိုက်ခိုက်ပေးဖို့ ထိုင်းဒီမိုကရေစီတက်ကြွလှုပ်ရှားသူတချို့ကတော့စည်ရင်ပေးသွင်းလိုက်ကြပါတယ်ထိုင်းနိုင်ငံကယူကရိန်းတန်ရုံမှာစစ်သားအဖြစ်သွားရောက်စည်ရင်ပေးခဲ့တာဖြစ်ပါတယ်ရိုက်တာသတင်းဆောင်မတစ်ပုဒ်ကိုအခြေခံပြီးတော့ကိုရန်နိုင်ကဆက်လက်ပြောပြပါလိမ့်မယ်
ရုရှားကယူကရိန်းပေါ်စီအေးရကျူးကျော်တိုက်ခိုက်တာကိုကမ္ဘာတစ်ဝန်းကစတင်ရှုတ်ချနေချိန်မှာပဲထိုင်းနိုင်ငံမှာတော့ဒီမိုကရေစီတက်ကြွလှုပ်ရှားသူတွေကြားယူကရိန်းဘက်ကနေခုပြီးတော့ဝင်တိုက်ပေးဖို့စီရင်ပေးသွင်းလာသူတွေရှိနေပါတယ်။ထိုင်းနေတဲ့ကတပ်ဖွဲ့ဝင်ဟောင်းလိုက်ဖြစ်ဒီမိုကရေစီတက်ကြွလှုပ်ရှားသူ Channel Phong Phong Phai ကတော့အခုယူကရိန်းဟာထိုင်းနိုင်ငံမှာစစ်တပ်ကြောတောက်နောက်ခံပေးထားတဲ့အစိုးရစတင်တဲ့ဒီမိုကရေစီလှုပ်ရှားမှုမှာပါဝင်တဲ့သူတွေအတွက်အလိုလျောက်ဝင်ခုတင်တာဖြစ်တဲ့အတွက်အခုလိုယူကရိန်းဘက်ကဝင်တိုက်ပေးဖို့စည်ရင်ပေးသွင်းလိုက်တာဖြစ်တယ်လို့ရိုက်တာသတင်းဌာနကပြောပါတယ်
။ตัวผมเองก็เดินสายเรียกร้องประชาธิปไตยมาตั้งแต่อยู่ในประเทศเราเองเลย
ကျွန်တော်နိုင်ငံကဒီမိုကရေစီတောင်းဆိုတဲ့လူလှုပ်ရှားမှုတွေမှာကျွန်တော်ပါဝင်ပြီးတော့အာဏာရှင်အစိုးရကိုစန့်ကျင်ခဲ့တယ်။ယူကရိန်းပြည်သူတွေကလည်းဒီမိုကရေစီအတွက်တိုက်ပွဲဝင်နေတာဖြစ်ပြီးအခုဆိုရင်တို့ဟာကမ္ဘာအင်အားကြီးအာဏာရှင်နိုင်ငံတစ်ခုကကျူးကျော်တိုက်ခိုက်တာကိုခံနေရပါတယ်။ဒါကြောင့်ကျွန်တော်အနေနဲ့သူတို့အတွက်ဘာလို့ပြေးနိုင်မလဲဆိုတာကိုဖါသာကိုမေးခွန်းထုတ်ခဲ့ပြီးအခုလိုလာလျှောက်တာဖြစ်ပါတယ
်။ဒါပြင်ရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်မှုတွင်အခုယူကရိန်းပြည်သူတွေပါတိုက်ခိုက်ခံရတာတွေရှိနေပြီးတော့အဲ့အတွက်တကယ်ကိုစိတ်မကောင်းဖြစ်မိတယ်လို့အသက်28နှစ်အရွယ်ချာလာဖောင်းကပြောပါတယ
်။မောင်ကมันไม่มีความเป็นธรรมตรงที่ว่าเขาไม่ได้โจมตีศูนย์กลางทหารนะครับคือโจมตีเข้ามาที่
ကျွန်တော်တို့ကတော့ဒါကยูเครนပြည်သူတွေအတွက်မတရားဘူးလို့မြင်ပါတယ်။ဘာကြောင့်လဲဆိုတော့တိုက်ခိုက်မှုတွေကစစ်စခန်းတွေကိုပဲတိုက်တာမဟုတ်ပဲဈေးရုံတွေ၊မူဂျိုချောင်းတွေနဲ့အရက်သားတွေနေတဲ့နေရာတွေကိုပါတိုက်နေတာပါ။ဒီအချက်ကြောင့်ပဲကျွန်တော်သွားပြီးတော့အကူအညီပေးချင်တာပါ။တေးမမကြောက်ဘူးလားလို့ခင်ဗျားကျွန်တော်ကိုမေးရင်တော့ကြောက်တယ်လို့ပြောရပါပဲ
။ကျွန်တော်ကတော့တငယ်ချင်း9ယောက်ဟာဘန်ကောက်မြို့ကยูเครนတန်ရုံကိုသွားပြီးတော့ပုဒ်ဒူးနေကစီးရင်ပေးသွင်းခဲ့ကြတာဖြစ်ပါတယ်။တကယ်တော့အခုတစ်ပတ်အတွင်းတရက်ထဲမှာကိုအခုလိုယူကရိန်းမှာစစ်ဝင်တိုက်ပေးခြင်းနဲ့ထိုင်းနိုင်ငံသား2000ကျော်နာမည်စည်ရင်းကိုအင်တာနက်ကနေစုဆောင်းရရှိထားပြီလို့လည်းအဲ့ဒီအင်တာနက်ကနေစုဆောင်းရေးအဖွဲ့ကပြောပါတယ်။ဒါနဲ့ပတ်သက်ပြီးတော့ဘန်ကောက်မှာရှိတဲ့ယူကရိန်းတန်ရုံးကတော့တစုံတရာသတင်းထုတ်ပြန်တာတော့မရှိပါဘူး။အမည်မဖော်လိုတဲ့ဘန်ကောက်ကယူကရိန်းတန်ရုံးအရာရှိတဦးကတော့အခုလိုစစ်ဝင်တိုက်ပေးလို့သူတွေအနေနဲ့စစ်တင်နှက်တထားကြောင်းနဲ့ပြမှုကျူးလွန်ခြင်းမရှိကြောင်းအထောက်အထားတွေနဲ့အတူအီးမေးလ်ကနေလျှောက်ထားဖို့အကြောင်းပြန်လိုက်တယ်လို့လည်းဆိုပါရယ်ယူကရိန်းပြည်သူတွေနဲ့သူတို့လိုထိုင်းဒီမိုကရေစီရေလှုပ်ရှားသူတွေကြားမှာအတွေးခေါ်ခံယူချက်တွေနဲ့ပတ်သက်ပြီးတော့လည်းခြေပောင်းကအခုလိုပြောပါရယ
်လောင်စုတုံးเนี่ยเพื่อประชาธิปไตยเราแต่คุณ
ကျွန်တော်တို့ဒီမှာဒီမိုကရေစီအတွက်တိုက်ပွဲဝင်နေပြီးသူတို့ကလည်းယူကရိန်းမှာဒီမိုကရေစီအတွက်တိုက်ပွဲဝင်နေပါတယ်အဲ့ဒီတော့ကျွန်တော်တို့တွေဟာတငယ်ချင်းမိတ်ဆွေတို့လိုပါပဲဒါကခံစားချက်လည်းတူတယ်အတွေးအခေါ်သဘောတရားလည်းတူပါတယ
်ကျွန်တော်ဘောင်းဟာထိုင်းနိုင်ငံရဲ့စစ်မှုမထမ်းမနေရဥပဒေအရထိုင်းစစ်တပ်မှာတာဝန်ထမ်းဆောင်ခဲ့ပြီးတဲ့နောက်အခုခါမှာပုဂ္ဂလိကလုံခြုံရေးအကြံပေးဖြစ်နေအလုပ်လုပ်နေတာပါထိုင်းလေတဲ့မှာနှစ်နှစ်ကြာတာဝန်ထမ်းဆောင်ခဲ့တဲ့အတွေ့အကြုံကယူကရိန်းမှာကောင်းကောင်းအထောက်အကူပေးနိုင်မှာဖြစ်တယ်လို့လည်းသူကပြောပါရယ်။ဒါပြင်မကြာသေးခင်ကထိုင်းအထီးကရုံးနေနေတပ်ဖွဲ့တွေနဲ့ထိတ်တိုက်တွေ့ခဲ့တဲ့အတွေ့အကြုံတွေကလည်းအသုံးဝင်မှာဖြစ်တယ်လို့ပြောပါရယ်။ထိုင်းဆိုရပြောခွင့်ရရက်ချာတာနာဒရိတ်ကတော့ထိုင်းနိုင်ငံမှာသူတို့ရဲ့နိုင်ငံသားတွေအနေနဲ့ပြည်ပကတပ်ဖွဲ့တွေမှာပါဝင်ပြီးတော့မတိုက်ရဘူးလို့တားမြစ်ထားတဲ့ဥပဒေမရှိဘူးလို့ပြောပါရယ်။ဒါပေမဲ့ရုရှားတပ်တွေကယူကရိန်းကိုလက်နက်ကြီးတွေနဲ့ပစ်နေတာကြောင့်ထိုင်းနိုင်ငံသားတွေအနေနဲ့သူတို့ရင်ဆိုင်ကြုံတွေ့လာနိုင်ရတဲ့အန္တရာယ်ကိုလည်းထည့်စဉ်းစားသင့်တယ်ဆိုပြီးတော့ပြောထားပါတယ်။ယူကရိန်းဘက်ကသူတို့ကိုလက်ခံမယ်လက်မခံဘူးဆိုတာရှင်းရှင်းလင်းလင်းမသိရသေးပေမဲ့သူတို့ဘက်ကတော့ပြင်ဆင်မှုတွေကိုစတင်လှုပ်ဆောင်နေကြပြီဖြစ်ပြီးတော့ယူကရိန်းပြည်သူတွေကိုလည်းအခုလိုပြောကြားလိုက်ပါတယ်
။ผมอยากบอกชาวยูเครนว่าคุณไม่ได้สู้โดยลําพัง
ကျွန်တော်အနေနဲ့ယူကရိန်းပြည်သူတွေကိုပြောချင်တာကတော့ဒီစစ်ပွဲမှာခမားတို့ကြီးတက်တက်မဟုတ်ပဲလူတော်များများကခမားတို့ကိုကူညီခြင်းကြရဲဆိုတာပါအာမလျှော့ပါနဲ့ကဘာကြီးကခမားတို့ကိုပစ်ထားတယ်လို့လည်းမထင်ပါနဲ့ကျွန်တော်တို့ကစူပါပါဝါအင်အားကြီးနိုင်ငံမဟုတ်ပေမဲ့လေကျွန်တော်တို့အားလုံးအတူပူးပေါင်းနိုင်ရင်တော့ခမားတို့ကိုကူညီဖို့အတွက်အလင်းရောင်ပေးနိုင်မှာဖြစ်ပါတယ်ကျွန်တော်တို့ခမားတို့ကိုကူညီဖို့အလုပ်နေပြီဖြစ်တာကြောင့်ခဏလောက်စောင့်ပေးပါ
ကုလသမဂ္ဂအထွေထွေညီလာခံကတော့ရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်ခဲ့တဲ့အပေါ်မှာပြက်ပြက်သားသားရှုတ်ချလိုက်ပြီးတော့ရုရှားတပ်တွေချက်ချင်းအပြေးအဝပြန်လည်ရုတ်သိမ်းဖို့ကိုဗိုလ်ထုနေမှာဆုံးဖြတ်ကြေညာခဲ့ပါတယ်။ ဒီဆိုပြုချက်ကိုနိုင်ငံပေါင်း142နိုင်ငံကထောက်ခံခဲ့ကြပြီးတော့ဒီထဲမှာထိုင်းနိုင်ငံလည်းပါဝင်တာဖြစ်ပါတယ်ခင်ဗျာ
ကိုရန်နိုင်တင်ပြသွားတာဖြစ်ပါတယ်ခင်ဗျာဆက်လက်တင်ပြပေးမယ့်အကြောင်းအရာတစ်ခုကတော့ဂျာမနီနိုင်ငံဘာလင်မြို့က1945ခုနှစ်မှာနာစီတွေလက်နက်ချခဲ့တဲ့နေရာကိုတမိုင်းဝင်ပြတိုက်အဖြစ်စောက်ထားတဲ့နေရာဟာအခုရုရှားကယူကရိန်းကိုဝင်ရောက်တိုက်ခိုက်သိမ်းပိုက်တဲ့စစ်ပွဲအရှုပ်တော်ပုံကြားမှာပါဝင်ပတ်သက်နေပါတယ်ဂျာမနီနိုင်ငံမြို့တော်ကနေ VOA သတင်းတောက် Henry Richwell ပေးပို့ထားတဲ့သတင်းကိုတော့ကိုဇော်ဝင်းလိုင်ကဆက်လက်ပြောပြပေးပါလိမ့်မယ်
ဒုတိယကမ္ဘာစစ်ကိုအောင်နိုင်လိုက်တဲ့မဟာမိတ်အဖွဲ့စစ်ဦးစီးချုပ်ဟာ1945ခုနှစ်မေလ10ရက်နေ့က Tempelhof လေဆိပ်ကိုရောက်လာခဲ့ပါတယ်။ရုရှားတပ်တွေသိမ်းပိုက်ထားတဲ့အရှိဘာလင်မြို့ကစစ်တမ်းရမှာနာဇီတွေကလက်နက်ချကြောင်းကြေညာလိုက်ပြီးဒုတိယကမ္ဘာစစ်ကိုတရားဝင်ဆုံးသတ်ခဲ့ပါတယ်။အဲဒီလိုလက်မှတ်ထိုးခဲ့တဲ့နေရာကိုဂျာမန်၊ရုရှား၊ယူကရိန်းနဲ့ဘယ်လာရုစ်လေးနိုင်ငံကကမကထပြုပြီးဂျာမန်၊ရုရှားသမိုင်းပြတဲ့အဖြစ်အခုချိန်ထိထားရှိခဲ့တာပါ။ပြီးခဲ့တဲ့သတင်းပတ်မှာရုရှားကယူကရိန်းကိုဝင်ရောက်သိမ်းပိုက်တဲ့အခါမှာတော့အဲ့ဒီပြတိုက်မှာယူကရိန်းအလံတစ်ခုကိုပဲလွင့်ထူဖို့ပြတိုက်ရဲ့ညွှန်ကြားရေးမှူးကဆုံးဖြတ်ခဲ့ပါတယ်။ပြတိုက်ချိန်မှာရေးထားတဲ့ဂျာမန်ရုရှားပြတိုက်ဆိုတဲ့စာတမ်းကိုလည်းကာထားလိုက်ပါတယ်။အခုလိုလှုပ်ဆောင်ရခြင်းနဲ့ပတ်သက်လို့ပြတိုက်ညွှန်ကြားရေးမှူးယော့ခ်မိုရေးက
Normalerweise hissen wir eben alle vier fahren Deutschland Russland
ပုံမှန်အဖြစ်တော့ Germany Russia Ukraine နဲ့ Belarus အလံ၄ခုလုံးကိုကျွန်တော်တို့လွှင့်ထူထားပါတယ်။ဒါပေမဲ့အခုချိန်မှာကျွန်တော်အနေနဲ့ယူကရိန်းပေါ်မှာစာနာမှုရှိတယ်ဆိုတာကိုပြဖို့အတွက်လိုလာပါတယ်။ဒီကိစ္စမှာယူကရိန်းကခားရတဲ့သူပါ
။ဒီပြဿနာဟာနဲ့ဆိုင်ပါတယ်။ဒုတိယကမ္ဘာစစ်ကာလတုန်းကယူကရိန်းဟာဆိုဗီယက်ပြည်ထောင်စုလက်အောက်မှာရှိနေခဲ့တာပါ။ဆိုဗီယက်ပေါ်နာဇီတွေရဲ့ကျူးလွန်မှုတွေဟာမှတ်တမ်းနေတဲ့ကွာအသေးချာရှိထားတာပါ။အဲ့ဒီကျူးလွန်မှုအများအပြားဟာလည်းအခုယူကရိန်းနိုင်ငံတည်ရှိရာနေရာမှာဖြစ်ခဲ့တာပါ။နာဇီတွေလက်နက်ချကြောင်လက်မှတ်ထိုးခဲ့တဲ့နေရာဟာ1944ခုနှစ်မှာဂျာမန်ရုရှားသမိုင်းပြတိုက်ဖြစ်လာခဲ့ပါတယ်။ပြတိုက်ဖြစ်လာပြီးဆယ်စုနှစ်နှစ်ခုအကြာရုရှားကယူကရိန်းပိုင်ခရိုင်းမီးယားဒေသကိုဝင်ရောက်သိမ်းပိုက်တဲ့အချိန်မှာတော့ဒီပြတိုက်ကိုဘယ်လိုနာမည်ပေးမလဲဆိုတဲ့ကိစ္စအငင်းပွားစရာဖြစ်လာခဲ့ပါတယ်။
Ukrainischen Kollegen Schwierigkeiten
ကျွန်တော်တို့ရဲ့ယူကရိန်းလုပ်ဖို့ကြိုင်ပျက်တွေကဒီပြတိုက်ကိုဂျာမန်ရုရှားပြတိုက်လို့ခေါ်ဖို့အခက်အခဲရှိလာပါတယ်။ဂျာမနီတွေရဲ့အမြင်ကတော့ရုရှားရဲ့အနေနဲ့အတူစောက်ထားတဲ့ပြတိုက်ရှိလို့ရှိရင်လုံလောက်ပါပြီ။ရုရှားဆိုတာကဆိုဗီယက်ပြည်ထောင်စုကြီးတစ်ခုလုံးကို UN ခေါ်ဆိုတာဖြစ်တဲ့အတွက်မတိကျဘူးဖြစ်နေတယ်။ကာလအတော်ကြာတဲ့အထိအဲ့လိုခေါ်တာကဘယ်သူ့ကိုမှစိတ်အနှောက်အယှက်မဖြစ်စေခဲ့ဘူး။ဂျာမနီတွက်ကတော့ရန်သူဖြစ်ခဲ့သူနဲ့အတူပြတိုက်တရှိနေရေးဟာအင်မတန်မှအရေးကြီးပါတယ်။ဒါပေမဲ့လည်းခုတော့ရုရှား၊ယူကရိန်းနဲ့ဘယ်လာရုဆိုပြီးတော့ကိုယ်ပြပြသတ်မှတ်ထားဖို့လိုလာပါတယ်
။ယူကရိန်းကိုနာဇီအယူဝါဒကလွတ်မြောက်အောင်လှုပ်ဆောင်ဖို့အတွက်ဖြစ်တယ်လို့ယူကရိန်းကိုဝင်မသိမ့်ပိုက်ခင်ရုရှားသမ္မတကပြောခဲ့ပါတယ်။ယူကရိန်းအစိုးရကိုရုရှားကနာဇီတွေနဲ့မကြာခဏနိုင်ရှင်ပြောကြားလေးရှိသလိုလူတွေအစုလိုက်အပြုံလိုက်တပ်ဖြတ်နေတယ်လို့ဆွဆွဲပြောဆိုလေးရှိပါတယ်။ဒီလိုပြောဆိုမှုတွေကိုယူကရိန်းဘက်ကပြင်းထန်စွာပယ်ချလေးရှိပြီးသမ္မတဗိုလိုဒီမီဇယ်လင်စကီဟာဂျူးလူမျိုးဖြစ်တဲ့သူ့အဖိုးဟာလည်းနာဇီတွေကိုတွန်းလှန်တတ်ခတ်ခဲ့သူဖြစ်တယ်လို့ပြောပါတယ်။သမ္မတပူတင်ရဲ့အဲ့ဒီလိုတုံ့နှုံပြောဆိုမှုအပေါ်ဂျာမန်ရုရှားပြတိုက်ရဲ့ညွှန်ကြားရေးမှူးယော့ခ်မိုရေးကဒေါသထွက်နေပါတယ
်။ဒီလိုမျိုးတမိုင်းကိုလိမ်လည်ပြီးတော့မှားယွင်းပုံဖော်တာမျိုးလုပ်လိမ့်မယ်လို့ကျွန်တော်ထင်မှတ်ခဲ့ပါဘူး။ကြည့်ရတာကျွန်တော်တို့ဟာတမိုင်းကဘာသင်ခန်းစာမှမရလိုက်ဘူးထင်ပါရဲ့
။အဲ့ဒီတမိုင်းဖြစ်စဉ်ဟာအခုချိန်ထိစမ်းသပ်ခံရဆဲပါ။ဂျာမနီနဲ့ဥရောပတိုက်သားတွေယုံကြည်ထားတာကဒီလိုတမိုင်းဖြစ်စဉ်ဟာဘယ်တော့မှတကြောပြမဖြစ်ပေါ်တင်တဲ့ကိစ္စလို့ယူဆထားကြပြီးသမိုင်းပြတိုက်မှာသာရှိတဲ့အရာလို့သတ်မှတ်ထားကြတာပါဒါပေမဲ့ရုရှားတင်ကားတွေယူကရိန်းနိုင်ငံတွေကိုမောင်းဝင်လာပြီး20ရာစုနှစ်မှာဖြစ်ပျက်ခဲ့တဲ့အကြောင်းအရာတွေကိုရုရှားကပြန်အသက်သွင်းနေတာကြောင့်ဥရောပတိုက်မှာပဋိပက္ခတွေတကြောပြန်ဖြစ်ပေါ်လာနေပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်တင်ပြသွားတာဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ VOA ရဲ့တောက်တာနေမနေ့ဖက်အတန်တွင်အစီအစဉ်ကိုဆက်လက်နားတော်တာဆင်နေရတာပါခင်ဗျာတော်တာရှင်များခင်ဗျာကျွန်တော်တို့ကိုစာရေးသားဆက်သွယ်လို့ရဆိုလို့ရှိရင်တော့အီးမေးလ်နဲ့ရေးသားနိုင်ပါတယ်လိပ်စာကတော့ burmese@voanews.com ကိုစာရေးသားဆက်သွယ်နိုင်ပါတယ်ခင်ဗျာမကြာမီအချိန်တွင်းမှာကျွန်တော်တို့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြန်မာရေးသုံးသပ်ချက်ဂျာမန်ရေးကဏ္ဍတိုင်းရင်းသတင်းလောအစီအစဉ်တွေကိုနားဆင်ရပါတော့မယ်ခင်ဗျာ
VOA American တိုင်းရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နေလန်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။ ဲ့နောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon.link/bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link ဆောင်မှာ application ရယူနိုင်ပါတယ်နော် VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင်
မင်္ဂလာပါခင်ဗျာ VOA ရဲ့တောက်ကြနေမနေ့ပတ်အတန်းလွင့်အစီအစဉ်တွေကိုလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ49 kHz 6153ညလိုင်းဒိုမီတာ190 kHz 1505တို့ကနေဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်ကျွန်တော်တို့ကဆက်လက်ပြီးတော့တင်ပြပေးဖို့အစီအစဉ်ထားတဲ့ကဏ္ဍတွေအားဆိုလို့ရှိရင်တော့ကျွန်တော်တို့အပတ်စဉ်ကျွန်တော်တို့တင်ပြနေကြဆရာဦးအောင်ခင်ရဲ့မြမအရေးသုံးသပ်ချက်ကိုဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍဒါတွေကိုနားဆင်ရမယ့်အပြင်တိုင်းရင်သတင်းလောအစီအစဉ်တွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်အခုပထမဆုံးအနေနဲ့ကတော့ဦးအောင်ခင်တင်ပြတဲ့မြမအရေးသုံးသပ်ချက်အစီအစဉ်ကိုဦးစွာတင်ပြလိုပါတယ်ဒီတစ်ပတ်မှာတော့အာဆီယံကချမှတ်ထားတဲ့ဘုံသဘောတူညီချက်900ကိုမြမစစ်ကောင်စီကလိုက်နာအကောင့်ထဲပေါ်လာအောင်လုပ်ဖို့အာဆီယံအဖွဲ့ကြီးကမတက်တာပဲဖြစ်နေပုံရပါတယ်ဒါကိုဦးအောင်ခင်ကရေးသားပြီးတော့ကိုညံဝင်းအောင်နဲ့အတူတင်ပြပေးထားပါတယ်ခင်ဗျာ
အာဆီယံသဘောတူချက်ကိုမလိုက်နာလို့အရေးယူတဲ့သဘောနဲ့စစ်ကောင်စီကိုအာဆီယံနိုင်ငံရဲ့ဝန်ကြီးများအစည်းအဝေးကိုက်ခွင့်မပြုပါဘူး။လွန်ခဲ့တဲ့နှစ်ဧပြီလမှာမြန်မာပြည်နာကိုဖြည့်ရှင်းဖို့အာဆီယံအသင်းဝင်နိုင်ငံတွေဂျကာတာမြို့တော်မှာသဘောတူကြပါတယ်။အပြည့်အကတ်ရစဲရေးတက်ဆိုင်သူအားလုံးပါဝင်ပြီးငြင်းညာစွာဖြည့်ရှင်းရေးအာဆီယံဥက္ကဋ္ဌရဲ့ပြန်ပြေမှုကိုလက်ခံရေးအားလုံးနဲ့တွေ့ဆုံမဲ့အာဆီယံကိုယ်စားလှယ်ကိုလက်ခံရေးအာဆီယံရဲ့လူမှုရေးအကူအညီလက်ခံရေးစတဲ့အချက်၅ချက်ကိုသဘောတူခဲ့ကြတာတင်းတင်းနီးပါးရှိလာပါပြီ။အစည်းအဝေးတက်တဲ့တက်ချုပ်မင်းအောင်လှိုင်ကတော့ဘာမှမပြောပါဘူး။ကျုပ်တို့ပြောတာကိုသူကြားပါတယ်လို့သာစင်ကာပူဝန်ကြီးချုပ်လီရှန်လွန်းကပြောပါတယ်။အပြုသဘောနဲ့ကြားဝင်တာကိုမြန်မာဘက်ကမကန့်ကွက်ဘူးလို့ဆိုပါတယ်။ထိုင်းဝန်ကြီးချုပ်စစ်ဘိုဟောင်းပရာယုတ်ချန်နိုချာကတော့အစည်းအဝေးတောင်မတက်ပါဘူး2014မှာပရာယုတ်စစ်အာဏာသိမ်းတော့ကလည်းအာဆီယံအသင်းဘာမှမတက်နိုင်ပါဘူးဗိုလ်ချုပ်ကြီးပရာယုတ်ထိုင်းနိုင်ငံမှာအာဏာသိမ်းတာကိုအားကျပြီးတက်ချုပ်မင်းအောင်လှိုင်ကစာရေးပြီးအခုအညီတောင်းတယ်လို့တောင်ပရာယုတ်ကပြောပါသေးတယ
်အာဏာဒီမြေကြီးအတွက်ထိုင်းစစ်ဘုတ်ကိုဆရာတင်တာဟာနိုင်ငံတကာအတိုင်းအဝိုင်းမှာသင့်တော်တာမဟုတ်တဲ့အတွက်ပရာယုတ်အစိုးရကကတိကောက်ဖြစ်သွားပုံရပါတယ်ပရာယုတ်အာနာသိမ့်မိမကြမီ2014ဇူလိုင်မှာတက်ချုပ်မင်းအောင်လှိုင်ဘန်ကောက်သွားရောက်ပြီးအားပေးစကားပြောကြားမှုပါတယ်။တက်ချုပ်မင်းအောင်လှိုင်ဟာဘုရင်အတိုင်ပင်ခံအငိမ့်စားဗိုလ်ချုပ်ကြီးပရန်တီနာဆူလာနောင်ရဲ့မွေးစားသားဖြစ်ပြီးထိုင်းဘုရင်ရဲ့သူရဲကောင်းပွဲနှစ်ခုကိုရရှိထားသူပါ။ရွေးကောက်ပွဲနိုင်သူကိုဖြုတ်ချတာဟာထိုင်းအစင်လာနဲ့နီးစပ်ပါတယ်။ထိုင်းသမိုင်းမှာရွေးကောက်တင်မြှောက်တဲ့အစိုးရကိုထိုင်းစစ်တပ်ကဖယ်ရှားတဲ့အချိန်များလွန်းလို့အတိအကျမပြောနိုင်ကြပါဘူး။ဒါပေမဲ့စစ်တပ်အာဏာသိမ်းမှုကြောင့်ထိုင်းစီးပွားရေးချွတ်ချုံကြာသွားတာမျိုးကိုတော့မတွေ့ရပါဘူး
။ဒါကြောင့်မို့မြန်မာပြည်တွင်းရင်းမှာဝင်ရောက်ပြန်ပြေးနိုင်မဲ့အာဆီယံနိုင်ငံဟာထိုင်းပဲဖြစ်လိမ့်မယ်လို့သုံးသပ်ကြပါတယ်။စစ်အာဏာသိမ်းပြီးတဲ့နောက်မတ်လ29ရက်နေ့မှာကျင်းပတဲ့နေပြည်တော်စီးရေးပြပွဲကိုတက်ရောက်တဲ့အာဆီယံ၃နိုင်ငံဟာထိုင်း၊လာအိုနဲ့ဗီယက်နမ်ပါ။ဒါပေမဲ့တဆုပ်အရှိဆုံးအာဆီယံအာဏာရှင်ဟာကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ဖြစ်ပါတယ်အာဏာရနေတာအနည်း40ကျော်နေပါပြီခမာနီကွန်မြူနစ်ပါတီမှာဖြုတ်ထုတ်သတ်လမ်းစဉ်ကျင့်သုံးချိန် 1989 မှာဟွန်ဆန်တို့အဖွဲ့ဗီယက်နမ်မှာခိုးလုံပါတယ်ဗီယက်နမ်တပ်ကကမ္ဘောဒီးယားကိုသိမ်းပိုက်ပြီးအစိုးရတပ်ဖွဲ့တော့26နှစ်သားဟွန်ဆန်ဟာနိုင်ငံခြားရေးဝန်ကြီးဖြစ်လာပါတယ်အဲ့ဒီတုန်းကတော့ဟွန်ဆန်ဟာအာဆီယံအသင်းရဲ့ရန်သူကြီးပါအခုတော့အသင်းရဲ့ဥက္ကဋ္ဌကြီးဖြစ်နေပါပြီ
။အာဆီယံအသင်းရဲ့ပြည်ညင်စရန်းကိုအသင်းဝင်နိုင်ငံတွေရဲ့ဘာသာစကားနဲ့ဖော်ပြထားပါတယ်။ဒီမိုကရေစီအခြေခံမူများတရားဥပဒေစိုးမိုးရေးစီမံအုပ်ချုပ်မှုကောင်းမွန်ရေးလူ့အခွင့်အရေးနဲ့အခြေခံလွတ်လပ်ခွင့်တွေကိုလေးစားရေးအကာအကွယ်ပေးရေးစောင့်ထင်းနိုင်နာရေးစတာတွေကိုအာဆီယံရဲ့ရည်ရွယ်ချက်အဖြစ်ဖော်ပြပါတယ်။စစ်ကောင်စီရဲ့လုပ်ရဟာအာဆီယံပြည်ညင်နဲ့ဆန့်ကျင်ဘက်ဖြစ်နေပါတယ်။
ဥတင်းစင်လက်မှတ်ထိုးထားတဲ့စာတန်းကိုတချို့မင်းအောင်လှိုင်ကဖြည့်ဆည်းပစ်သလိုဖြစ်နေပါတယ်အစီအရာအသင်းဟာကိုယ်အတက်ကိုစုကိုရှုကိုပတ်ဖြစ်နေပါတယ်အကြောင်းကတော့အသင်းဝင်တွေလိုင်းနာရမယ်အခြေခံမှုတွေမှာပြည်တွင်းရေးကိုဝင်မဆွဲရေးဖိအားမပေးရေးနဲ့ဖြတ်လို့ဖြည့်ဆည်းမလုပ်ရေးစတာတွေကိုပြဋ္ဌာန်းထားလို့ဖြစ်ပါတယ်ဥပမာအားလုံးသဘောတူထားတဲ့ဂျကာတာသဘောတူချက်၅ချက်ကိုအကောင့် Data to Hulongo and the Pulame, Sibation, Doka de Pierna Mugu, Tidi Yoyo, Makain Twin Nainaha, Asiam Muada, Chuchong Jamu Pidelo, Pionai Made. Yakai Pinega, Rohingya Pierna, Thai Malaysiane, Indonesia, Ti Yakuara, Asian Atlantic, Tingaza, Uzia to Kupipare. Asian Senanga Matankuang, Azate, Kula Tamaga, Doka de Yia, the Vot to Jeku, Cambodiane, Philippine Dangan Rigada. Lemma tota bade. Dajong ASEAN ditama doka de riha, pine chuki mune and 19 sesa mugu, kani jayara pipare. ASEAN nanga alon lekarare jakata the votuja ngajeku, tacho me online, mate memi and pudago a yeu naimu lubare. Dabeme ASEAN nanga riha, tale desi, tekide tuanire, siwa bedi pilu, yeu busura, a pure lezalo, loya kenibo yabare kya.
Uangkin tindare, Yama ye toda che, seizing on Natoda, sing Araba. A good celebrity chama egana, seizing on Timbia Baume, Tid Bamaro, Omicron, Covid, Pipid and Alma, Nalongo, Tiga Nine, a town ago Timbia Tabare. Yama Nangama, Covid, Mugue de Omicron ha, Sadoda, Linema, Atom Yamia, Kusa, Kaya, Jimabe. Now said Yoga, Pit Nalongo, Tiga Muri, Shidelo, Chama, Chanjin, Luriga, the Ribe Tabare. Bello Lekanari Shibadale, Bello Sanchi Lila Yabamle, Di Johnigo, New York Muro, Wyckoff Height Seonga, Nyojai Mu, Kusa Yoga, Tugu Dauda Zia Teko, Ko Wimenga, Mimian Tembiape Tabare.
Okay, Dr. Zia Tekna, Nuru Aku Omicron, Muteka Bono. Again, Delta, New Hound, Shane Lucian, Pioris, so that you saw Mutu, Shinny Jima. The Managama, good is the Rota line to a Kusakan, the Valetor, Miala Bido, the now set to a blue, such it, Nime Surago, so you mutu so the Alice, Shila Javarasia. Erika Jaro, the again Delta, one ticket and now set to in it, Shinji Lime Suri. A good blue, 2 yard on you was a sad, pretty
tabulous. 2 yard, number Dicabo, no, the Rosimadi, Nalone Patate, Gizari, Nene Papa. She lied. Nalongona, yeah, no bono. Now be on no ane wara body, general grado half video to call up on. I find it do it. So general ali and then the chow lie, dollars of balloons or eat, but a matter of cow don't she don't get it with the low GT Matuila, you know. Did a cowka, the Noru GDS, we have a mana, never eh? Dabi Mele, Nalone, but that they don't care to be or to know did a cowma two jet are do it. But a matter of cow by the Noraba do it, so the music bono. So, Pau Pelu, New Media Center, English Tona Poly, Alone, Dokayo, Twitter, now to Kuash, Sugar, Matea, Tapido, Huchin Jama Sabido, Dabris, Tipitaro, Nagoras, Sido Yoga, a can she and one in Matea, the Pin, Sido, the town that Wabido, DK, Lucore, or Sido, as soon as those state school or Hano Yauta, no. So, Alone, you, General, to do the Dayo Tuyada, but I was always to one, no. But Dirka. Delta Macharaj, right? Kunahari, the Lama Tuyaro Yamu, you know, at the Sugar Pietanari or Tuyro Tuyade, Parita Tuyale, so the Delta Majaro, oxygen, a young Lubido, Ludi, Todoyu, Chukubu Nebo, not Danny, Sonsonai, and Italy, Tuyari, I want to come. And Peter Pio, the Omicron Jaro, Gilu Sugar Pietanari, the Lauto, Machido Yam, the Gay, so Pump Deha, the Yamam Tuyaro, where Todoyu, Tuzan, and Chitwa.
Okay, sir, I do. Nalongo, but it will tear out what I
do. So, by what do you lay, Suro? Oh, do you have your little Nazi Johnson that have been living out at the Love Hope Party? I've been met, lay, a goo lay, three about it, shining anymore, and imagining any pit at Hong Kong or Singapore room of Chenny, or no? So, who saw it, DDC level two alert on Talib, or no Hong Kong, Suro, little Dolly Yard and Timon, so not in a level two long jet, obviously, or only the Lurima, the virus, the Atania, the Nia, when wife, two are two, Nia, and Italy, she, two. ဘယ်အော်ဂန်ကိုကြိုက်တယ်လဲဆိုပြီးတော့ဖြစ်တဲ့အပိုင်းတွေမှာဖြစ်လာတယ်။ဒီတစ်ခါကထူးခြားခြားပါအောင်တော့တွေ့တယ်ဆိုတော့ lung ဆိုတော့သိတော့မထိဘူး။ထိတဲ့လူလည်းထိတယ်ဒါပေမဲ့အလောက်ကြီးတော့မထိဘူး။အဲဘယ်နေရာတွေမှာသွားပြီးတော့အထိများတယ်လဲဆိုတော့ဒီတခြားသော organ တွေဖြစ်တဲ့အဓိက organ တွေနှလုံးတော်တော်လေးကိုသွားပြီးတော့စကားပြောတဲ့အပိုင်းတွေတွေ့တယ်ပေါ့လေ။နှလုံးယောင်တယ်ပေါ့။အဲလူတွေကဘာဖြစ်လဲဆိုတော့နှလုံးအားနေသွားတဲ့လူတွေရှိတယ်။တချို့လူတွေကကြတော့နှလုံးခုန်တာတွေမြန်သွားတယ်မတိကျုပ်လူရဲ့နှလုံးခုန်တာတွေအရန်နှေးသွားတယ်ဒါလူကြီးတွေနေမဟုတ်ဘူးလို့လူငယ်တွေမှာကျွန်တော်တို့တွေ့ရအဓိကလူငယ်တွေမှာတွေ့တာဆိုတော့ယောဂါကတော့ကြောက်စရာမကောင်းတဲ့ယောဂါတော့ဟုတ်ပါတယ်ဒါပေမဲ့လည်းသူ့နဲ့ပတ်သက်တဲ့စိုးကျိုးအပိုင်းတွေရှိတယ်ပေါ့လေသူကျွန်တော်တို့သိလာတဲ့အပိုင်းက hard ပေါ့နော်နည်းနည်းလေးထိတယ
်ဟုတ်ကဲ့ဆရာတော့ Omicron ကအခုက3လသားနေပါလားပေါ့နော်ကဘာပေါ်မှာဖြစ်လာပြီးတော့ဒါဆရာတို့ပထမဆုံးထူးထူးခြားခြားဒီနှလုံးနဲ့ပတ်သက်ပြီးအထူးသဖြင့်တော့လူငယ်တွေမှာပေါ့ဆရာနော်လူကြီးတွေမှာပြင်ထန်မယ်လို့ထင်တာကနေတွေ့လာတဲ့အတွက်စိုးရင်ဆရာအနေထားတစ်ခုတော့ရှိလာတဲ့သဘောပေါ့
ဟုတ်ပါတ
ယ်ဆရာအဲ့ဒီခါကျတော့ဒီလိုဖြစ်လာနိုင်တာကိုမြန်မာနိုင်ငံမှာဘလို့လက္ခဏာတွေကိုအဓိကသတိထားပြီးတော့စောင့်ကြည့်တယ်လေဆရာကြီ
းအဓိကကတော့လေနှလုံးယောင်တဲ့အခါတော့နှလုံးခုန်တာညံလာတယ်ကိုယ်နောက်အသက်ရှူမဝဘူးဖြစ်လာတယ်ဆိုတော့အသက်ရှူမဝပြီသူတို့လက်ကိုတိုင်းကြည့်လိုက်အောက်ဆီဂျင်ကကောင်းတယ်96တို့95လို့ဖြစ်လာနောက်တစ်ခါရင်ဘက်လာတယ်ပေါ့ကွာချောင်းမစိုးပဲနဲ့ညင်ပတ်တာညင်ပတ်အောင်အသက်ရှူလိုက်တယ်ညင်ပတ်အောင်လေဆိုတော့ဟိုဒါမျိုးတွေနေအထူးဖြင့်ကျွန်တော်ကပြောချင်တာဆရာဝင်နေအနေနဲ့ပေါ့နော်သူတို့လူနာတွေလာကြတယ်အသက်ငယ်ငယ်တွေလူငယ်လေးတွေပေါ့နော်ဆိုတော့ညင်ပတ်အောင်နေနောက်ပြီးတော့အသက်ရှူနှလုံးခုန်တာမြန်နေဆိုတော့ဩဒါကဩကိုဗစ်ဖြစ်ပြီးတော့စိတ်ဖိစီးမှုလို့ပါကျွန်တော်တို့ဒီမှာသုံးတာ anxiety ပေါ့ဟိုစိတ်ဘယ်လိုခေါ်မလဲဆိုတော့တခုကိုရှောက်လို့ပေါ့
စိုးရိမ်မှုများတာပေါ့လေ
ဒီစိုးရိမ်မှုကများလို့ဖြစ်တာပါပေါ့မှတ်နိုင်သလောက်မှန်ပါ anxiety ကဆိုတော့ကျွန်တော်တို့တွေ့ရတဲ့ case နဲ့ case ဆိုကျွန်တော်ဥပမာထားပြီးပြောရလို့ရှင်။နှစ်ယောက်လုံးနေအသက်30ကျော်ပါပဲ။ယောက်ျားနဲ့မျိုးနှစ်ယောက်လုံးကတော့အမျိုးမတော်ကြပါဘူး။တနေရာစီရနေလာကြတာပါ။ဟိုကိုခန္ဓာဖွဲ့စည်းပုံနဲ့မတူကြပါဘူး။တယောက်ကနည်းနည်းလေးဝါတယ်။တယောက်ကပုံမှန်ပဲ။သူတို့ဒီ vaccine လုံးဝမထိုးထားတဲ့လူတွေပေါ့နော်။ဘာလို့ကျွန်တော်ပြောချင်တယ်အားလဲဆိုတော့ vaccine မထိုးထားတဲ့လူတွေမှာဒါမျိုးတွေကတော်တော်လေးကို common ဖြစ်လာတဲ့အတွက်ကြောင့်ပြီးွားတဲ့အခါကျတော့ back ခွေလောက်ကြတယ်ပေါ့နော်။ခုနှစ်ရှစ်လောက်ကြတာကသူတို့ကရင်ပတ်နာတယ်တဲ့အသက်ရှူအောင်တဲ့အခါမှာပြီးတဲ့အခါကျတော့နှလုံးကုန်တာလေးရယ်နည်းနည်းလေးယောက်ျားကတော့ရင်ပတ်နာတယ်နှလုံးကုန်တာဘာမှမဖြစ်ဘူးလို့ပြောတယ်အမျိုးသမီးကတော့သူ့နှလုံးကုန်တာလေးနည်းနည်းမြန်တယ်လို့ထင်တယ်တဲ့သူလေကားတွေပါလေသူကပစ္စည်းတွေရောင်းနေဆိုင်မှာအလုပ်လုပ်တော့အပေါ်တက်အောင်ဆင်းလုပ်တော့တဲ့သူရင်ပတ်တယ်အောင်တယ်ပေါ့လေနှလုံးကုန်တာလေးတွေကလည်းမြန်တယ်လို့ထင်ရတယ်တဲ့ဆိုတော့ဒါကြောင့်မို့သူစိတ်ယုံလာကြည့်တဲ့အခါမှာဒီမှာကတော့ emergency room ရောက်တဲ့အခါကျတော့အရေးပေါ်ဌာနမှာဒီ EKG လို့ခေါ်တဲ့နှလုံးမှာရှိတဲ့ဆက်နဲ့တိုင်းလိုက်တဲ့အခါမှာပုံမှန်မဟုတ်တဲ့ဟာတွေတွေ့နှလုံးကနေလာတဲ့ enzyme ပေါ့နော်ကျွန်တော်ခေါ်တာတော့ troponin လို့ခေါ်တာပေါ့နော်ဒီနှလုံးကမှာဆယ်ကနေထွက်တဲ့ enzyme ကျွန်တော်ဗမာနိုင်ငံမှာလုံးလို့ရမရတော့ကျွန်တော်လည်းမပြောတတ်ဘူးဒီမှာကတော့ super sensitive အရန်ကို sensitive ဖြစ်တဲ့ troponin ကိုပို့လိုက်တဲ့အခါ400ကျော်ကနေပထမတစ်ခါ400ကျော်ဆို normal ကွာ56လောက်ပဲရှိတာဆို400ကျော်ဆိုမတရားများတာပေါ့လေဆိုတော့အဲ့ဒါနဲ့ဒီလူနာနှလုံးရောင်နေလို့သတ်မှတ်လိုက်ကျွန်တော်တို့ဆေးရုံပြင်လိုက်တာပေါ့တတိယရောက်တဲ့နေ့အချိန်ကြီးကတော့ကျွန်တော်ကကြည့်တယ်ကျွန်တော်ကဒီမှာ monitor နဲ့တင်တာမြင်ရတာပေါ့လေသူ့ရဲ့နှလုံးခုန်က120 130ရှိတယ်ကျွန်တော်နှလုံးခုန်လုံးက60နဲ့100ပါဝင်ခြင်းပဲရှိအောင်ဆိုတော့ဒီလောက်တော့မြန်နေတာမဟုတ်တော့ဘူးဒီတခုခုတော့မှားလောက်ပြီဆိုတော့အဲ့တော့မှကျွန်တော် more test ပေါ့နော်နှလုံးကိုကျွန်တော်ကတက်ခိုးလို့ခေါ်တာသူ့ရဲ့ swine ဘယ်လောက်ရှိတယ်လဲဆိုတာကိုကျွန်တော်ကြည့်လိုက်တဲ့အခါကျတော့တော်မှန်လူတစ်ယောက်မှာ50နဲ့60ရှိရတယ်ဆိုတော့အဲ့ဒီလူနာမှာ20ပဲရှိတော့ဟာဒါတော့တော်တော်လေးကိုမဟုတ်တော့အဲ့ဒါနဲ့တခြားတက်တယ်တခြား lab ပြီးလို့လည်းတော်တော်ကြီးကို abnormal ထွက်လဲထွက်လာအောင်အဲ့ဒီပါပဲကျွန်တော်တို့ကCCU လို့ခေါ်တဲ့ဟိုကာရီကယ်ယူနစ်ပို့မယ်လို့လုပ်နေတဲ့အချိန်မှာညတွင်းချင်းနဲ့တခါတဲ့ blood pressure ကြီးထိုးကြတယ်တော်တော်လေးကိုကျွန်တော်တို့ကုလိုက်ရပါတယ်ဆေးရုံမှာတစ်လနီးပါးလောက်ကြာကြာကြီးကိုကျွန်တော်တို့ကဒီဟာကိုထိန်းလို့နိုင်လို့ရပါတယ်အမျိုးသားတော့ကကြာတော့ကျွန်တော်ကပထမအမျိုးသမီးမှာဒီမျိုး experience ရလဲကြအောင်ဒုတိယတစ်ယောက်သိမ့်မကြအောင်တစ်ပတ်အတွင်းမှာပဲဖြစ်လာတဲ့ခါကြာတော့ကျွန်တော်ကဒီလိုပဲတခါတဲ့ရှိမြတ်တက်စီအချင်းချင်းဝုန်းကနေ order လုပ်လိုက်တဲ့ခါမှာကောင်းလေးမှာကျွန်တော်တို့ကရှိပြီးသွားပြီဆိုတော့ the preparation လုပ်ထားတဲ့ခါကျအမျိုးသားကတစ်ပတ်လောက်ကျွန်တော်စေရင်ကနေကောင်းကောင်းလေးကိုပြန်ပြီးတော့ discharge လုပ်လိုက်ရတယ်။ဒီလောက်အချိန်ကြီးမဆိုးသွားဘူးပေါ့။အသက်အန္တရာယ်လည်းမဆုံးချုံပါဘူး။နှစ်ယောက်လုံးက။
ဟုတ်ကဲ့။ကျေးဇူးအများကြီးတင်ပါတယ်ဆရာ
။ကိုဝင်းမင်းတင်ပြတဲ့ကျန်းမာရေးအစီအစဉ်ကိုနားတော်တာဆင်ခဲ့ရတာဖြစ်ပါတယ်။ Omicron နဲ့ကျန်းမာရေးနောက်ဆက်တွဲအခြေအနေတွေကိုတင်ပြခဲ့တာဖြစ်ပါတယ်။VOE ရဲ့တောက်ကြနေမနေ့ဖက်အတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ခင်ဗျာအခုဆက်လက်ပြီးတော့ကျွန်တော်တို့တိုင်းရင်းသားဒေသတွေကအဖြစ်အပျက်တွေသတင်းအချက်အလက်တွေကိုအခြေခံပြီးတော့စူးစီးတင်ပြထားတဲ့တိုင်းရင်းသတင်းလောအစီအစဉ်ကိုနားတော်တာဆင်ရပါတော့မယ် Fever Wine တော်သားတွေကတင်ဆက်ထားတာဖြစ်ပါတယ
်အပ တ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတွန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမအာမီပါနေဆက်ဒေတာတိုင်းသားသတင်းထောက်တွေကနေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလောကမှာနားဆင်ရမှာတွေကတော့ကရင်ပြည်နယ်မြန်ကြီးဦးဒေတာနဲ့ကမမောင်းမျိုးတွေမှာဖားပွန်ခရိုင်ဒေတာကစစ်ဆောင်1000ကျော်တင်းဆောင်ရောက်ရှိနေပါတယ်ချင်းပြည်နယ်ထန်တလန်မြို့မှာတော့ဖေဖော်ဝါရီလအတွင်းလူနေအိမ်100ကျော်မိရှုခံခဲ့ရတယ်ဆိုတာနဲ့ကချင်ပြည်နယ်ပူတာအုံမြို့နယ်အတွင်းစစ်ဆောင်တွေဒုက္ခရောက်နေတဲ့အကြောင်းတွေကိုကြားကြရမှာပါ
ကျမကနန်းဟွန်ပါတရင်တွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါကရင်ပြည်နယ်လိုင်းဘွဲမြို့နယ်မြိုင်ကြီးငူဒေသနဲ့တန်လွင်တစ်ဖက်ချမ်းကမမောင်မြို့တွေမှာဖပွန်ဒေသကစစ်ဆောင်တွေလာရောက်တင်းဆောင်နေတာတက်တောင်းကျော်ရှိနေပြီလို့စည်ရင်းပြုစုထားတဲ့စစ်ဆောင်ကော်မတီထံကနေသိရပါဗါတယ်အဲ့ဒီစစ်ပေးဆောင်တွေဟာဖပွန်ခရိုင်တပ်ဟန်ကအဖွဲ့နဲ့စစ်ကောင်စီတပ်တို့အကြားစည်ရင်းပဋိပက္ခတွေကြောင့်တင်းဆောင်လာကြတာပါဒီစစ်ဆောင်တွေဟာပြည်ခဲ့တဲ့မေလကလေးကရောက်ရှိလာသူတွေရှိနေတယ်လို့အသက်ရောက်ရှိလာတဲ့စစ်ဆောင်တွေလည်းပါဝင်နေပါဗျ။ဒါအပြင်ဖပွန်စစ်ဆောင်တွေအတွက်တီးတန့်စစ်ဆောင်စခန်းတွေမရှိတာကြောင့်အချို့ကအသိမိတ်ဆွေအိမ်မှာခိုလုံနေကြတယ်လို့အသိမိတ်ဆွေမရှိတဲ့လူတွေကတော့အိမ်ရှင်ကိုခွင့်ပြုချက်တောင်းပြီးအိမ်အောက်မှာမိသားစုအလိုက်နေထိုင်နေရပါတယ်။တချို့ကလည်းသူများခြာနေမှာတဲထိုးပြီးနေထိုင်နေရတာတွေလည်းရှိနေပါတယ်။ဖပွန်မြို့မှာရှိတဲ့ပြည်သူလူထုနေအိမ်အဆောက်အဦတွေမှာစစ်ကောင်စီလက်နက်ကြီးမကြာခဏကြားရောက်ကြောင်ပြီးခဲ့တဲ့ဖေဖော်ဝါရီလ26ရက်နေ့ကလည်းမြို့ခံအယောက်80ကျော်ကမမောင်းဘက်ကိုထပ်မံတင်းဆောင်လာတယ်လို့ KNU မူဒရောသတင်းစင်ကထုတ်ပြန်ထားတာရှိပါတယ်
ချင်းပြည်နယ်ထန်တရာမြို့မှာစစ်ကောင်စီတပ်ဖွဲ့တွေကဖေဖော်ဝါရီလ25ရက်နေ့29ရက်နေ့တုန်းကလူနေအိမ်တွေကိုထပ်မံမီးရှို့ပြီးအိမ်ခြေ100အိမ်လောင်ကျွမ်းပြကျခဲ့တယ်လို့ထန်တလန် Placement Affair Committee ကမတ်လ1ရက်နေ့ကထုတ်ပြန်လိုက်ပါတယ်စစ်ကောင်စီတပ်ဖွဲ့တွေဟာဖေဖော်ဝါရီလ25ရက်နေ့မှာထန်တလန်မြို့ပေါ်ကစုံမုံဆေးပြားကျောင်းTABC ရက်ွက်ကလူနေအိမ်63လုံးမြှို့ခဲ့ပြီးဖေဖော်ဝါရီလ29ရက်နေ့တုန်းကလည်းကျောင်းရက်ွက်ကလူနေအိမ်10လုံးကိုမြှို့ခဲ့တာဖြစ်ပါတယ်အိမ်ခြေ2000ခန့်ရှိပြီးလူရေ1000ဝန်းကျင်ခန့်ရှိတဲ့ထန်တလန်မြို့ပေါ်မှာစစ်ကောင်စီတပ်ဖွဲ့တွေကပြီးခဲ့တဲ့2022ခုနှစ်စက်တင်ဘာလ9ရက်နေ့ကနေလူနေအိမ်တွေကိုစတင်မြှို့တာဖြစ်ပြီး2022ခုနှစ်ဖေဖော်ဝါရီလ29ရက်နေ့အထိ26ကြိမ်မြှို့ခဲ့တာဖြစ်ပြီးတော့အဲ့ဒီမြှို့မှုမှာဖျားကျောင်းရှစ်ကျောင်းအပါအဝင်လူနေအိမ်1000ကျော်လောင်ကျွမ်းခဲ့တာဟာထန်တလန်းမြို့ရဲ့ထဲဝက်ကျော်ပြက်စီးသွားတာလည်းဖြစ်ပါတယ်
ဗုဒ္ဓရုပ်ပွားတော်နှစ်ဦးပင့်ဆောင်လာတဲ့ကအမ်းမြို့နယ်မှာတိမ်းမောက်သွားတဲ့အတွက်၄ဦးသေဆုံးပြီး၁၀ဦးဒဏ်ရာရရှိခဲ့ပါတယ်အဲဒီကားဟာဗုဒ္ဓရုပ်ပွားတော်နှစ်ဦးတင်ဆောင်ပြီးနေပြည်တော်ကနေရခိုင်ပြည်မြေပုံမြို့နယ်ကန်းတောင်ကြီးမြို့အလားမှာမတ်လ၁ရက်နေ့နေ့လယ်ပိုင်းကအမ်းမြို့နယ်ကံမြင့်ကန်ကျေးရွာအနီးတိမ်းမောက်ခဲ့တာဖြစ်ပါတယ်အခုလိုကားတိမ်းမောက်သွားတဲ့အတွက်လူ၄ဦးသေဆုံးပြီးယဟန်တော်တပါအပါအဝင်၁၀ဦးဒဏ်ရာရရှိခဲ့ပါတယ်။ဒဏ်ရာရသူတွေကိုအမ်းစေယုံမှာဆေးကုသပေးနေတယ်လို့ဒေသခံတွေကပြောပါတယ်။အခုပင့်ဆောင်လာတဲ့ရုပ်ပွားတော်နှစ်စုဟာကန်တောင်ကြီးမြို့အနီးကတပန်းသူ၁၀အနီးမှာတည်ထားကိုးကွယ်ဖို့အတွက်နေပြည်တော်တပ်ကုန်းမှာတရင်တုံးနေတဲ့ကန်တောင်ကြီးဇာတိအရှင်ဝေပုံလကဥဆောင်ပြီးပင့်ဆောင်လာတာဖြစ်တယ်လို့မြေပုံဒေသခံတွေကပြောပါတယ်
။စီရဲတိမမှုတွေပြင်းထန်ခဲ့တဲ့ရှမ်းပြည်မြောက်ပိုင်းဒီပေါ်ကြောက်မင်းနဲ့ရှမ်းပြည်တောင်ပိုင်းရဲဆောင်မြို့နယ်ထဲမှာမိုင်းနှိမ့်မှုတွေမကြာခဏဖြစ်ပွားနေပါတယ်။မတ်လ၁ရက်နေ့ကကြောက်မင်းမြို့နယ်မှာငါးဖမ်းဖို့တွားတဲ့လူငယ်တဦးမိုင်းနှိမ့်ပြီးတဦးတေဆုံးပြီးတဦးတိုင်ရာပြင်ထန်ရရှိခဲ့ပါတယ်။ဖေဖော်ဝါရီလ28ရက်နေ့တုန်းကဒီပေါ်မြို့ကလာတဲ့စေးတဲတဦးလည်းရဲဆောင်မြို့နယ်ထဲမှာနောင်ငိုးကုန်းစာအကြမ်းမှာမိုင်းနှိမ့်လို့တိုင်ရာပြင်ထန်ရရှိခဲ့ပါသေးတယ်။လက်ရှိဒီပေါ်မြို့နယ်မှာမြောက်ပိုင်းမဟာမိတ်တပ်ဖွဲ့နဲ့ RCSS ကြားတိုက်ပွဲတွေညှိနေပေမဲ့ထောင်ထားတဲ့မိုင်းတွေကနေရာအများအပြားမှာရှိနေလို့ရွာသားတွေမကြခဏနင်းမိပြီးတကြေတိုင်ရာရရှိခဲ့တဲ့အပြင်တက်ဆိုင်တဲ့အဖွဲ့အစည်းတွေအနေနဲ့လည်းထောင်ထားတဲ့မိုင်းတွေပြန်ဖြုတ်ပေးဖို့ဒေသတွင်းပရဟိတတွေလူငယ်အတင်းအဖွဲ့တွေကတောင်းဆိုနေကြပါတယ်။
မွန်မြင်နယ်မှာတက္ကသိုလ်ဝင်စာမေးပွဲတွေကိုကျန်းမာရေးနဲ့အကစားဝန်ကြီးဌာနကထုတ်ပြန်ထားတဲ့ကိုပစ္စည်းကမ်းတွေနဲ့အညီကျင်းပသွားမယ်လို့မွန်ပြည်နယ်ပညာရေးမှူးရုံးကသိရပါဗျ။မွန်ပြည်နယ်ဆယ်မြို့နယ်ကကျောင်းသားကျောင်းသူ1000ကျော်ဝင်ရောက်ဖြစ်ဆိုမှာဖြစ်တယ်လို့လည်းပြည်နယ်ပညာရေးမှူးရုံးတာဝန်ရှိသူတို့ကပြောပါဗျ။တနိုင်ငံလုံးမှာတက္ကသိုလ်ဝင်စာမေးပွဲတွေကိုမတ်လ31ရက်နေ့ကနေဧပြီလ9ရက်နေ့အထိပြုတ်လောက်သွားမှာဖြစ်ပါတယ်။မွန်ပြည်နယ်မှာကျောင်းတွင်းကဖြစ်ဆိုမဲ့ကျောင်းသားကျောင်းသူ9219ဦးနဲ့
ပြင်ပကနေဖြေဆိုမဲ့ចောင်းသားចောင်းလူ2669ဖြေဆိုမှာဖြစ်ပါတယ်။မွန်ပြည်နယ်ရှိចောင်းတွေမှာကိုပြကူဆက်မှုတွေမြင့်နေပေမဲ့တက္ကသိုလ်ဝင်စာမေးပွဲတွေကိုတော့ဆက်လက်ကျင်းပဖို့စီစဉ်နေတာဖြစ်ပါတယ်။
အခုတော့သတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါ။ကချင်ပြည်နယ်မြောက်ဖြားပိုင်းပူတောင်မြို့နယ်အတွင်းကစစ်ကောင်စီတပ်နဲ့ကချင်လွတ်လပ်ရေးတပ်မတော်KIA ပြည်သူ့ကာကွယ်ရေးတပ်ဖွဲ့PDF ပူးပေါင်းတပ်ဖွဲ့တွေကြားမှာဖြစ်ပွားနေတဲ့တိုက်ပွဲတွေစစ်ရေးတင်းမာမှုတွေကြောင့်တောတောင်တွေထဲထွက်ပြေးနေရတဲ့စစ်ဘေးရှောင်တွေဟာစစ်ဝါတွေအရေးပေါ်လိုအပ်နေတယ်လို့ဒေသခံတွေကပြောပါတယ်။
ကူတာအောင်မြို့နယ်အတွင်းတောတောင်တွေတဲကိုဆစ်ဆောင်နေရတာတလားလောက်ရှိလာပြီဖြစ်တဲ့အတွက်ကလေးငယ်တွေနဲ့တက်ကြီးရွယ်အိုတွေနေထိုင်မကောင်းဖြစ်နေကြတယ်လို့ဆစ်ဆောင်မျိုးသားတယောက်ကပြောပါတယ်။ကလေးတွေကနာစီဆောင်စုအဲ့လိုနဲ့ဖြားတာလဲအများကြီးနောက်ပြီးချမ်းတုံပြမဖြားတာလဲရှိတယ်။ဒီပူဒီကိုက်ခဲပြမနာတဲ့လူတွေရှိတယ်။ဖြားနာတဲ့လူတွေရှိတယ်ဆိုတော့ဆေးတဲ့လူတွေနောက်ပြီးတချို့က
န်စီယန်ဂျီရအနီတဝိုင်မှာတော့စစ်ကောင်စီတပ်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF ပူးပေါင်းတပ်တွေအကြားမှာစစ်ရေးတင်းမာနေဆဲဖြစ်ပြီးတိုက်ပွဲတွေကလည်းဆက်ပြော့ဖြစ်နေတယ်လို့ဒေသခံရွာသားတွေကပြောပါတယ်။မတ်လ၁ရက်နေ့ထိတိုက်ပွဲတွေဆက်ဖြစ်နေပြီးရွာသားတွေကလည်းစိုးရိမ်နေအတွက်တောရဲတောင်ထဲမှာပဲဆက်ပြီးနေနေကြပြော့တချို့ဟာဆိုရင်ထမင်းမစားတဲ့သူတွေတောင်ရှိနေတယ်လို့လုံချိုင်ရန်ကြီးရွာကစစ်ဆောင်မျိုးသမီးတယောက်ကပြောပါတယ်
။စိုးရိမ်ကြလေစိုးရိမ်နေတဲ့ကွာလေနေပုံချလာမလားတာမျိုးကြီးချုပ်လို့ပေါ့။ဒီမှာကျတော့တော့မိုင်းတန်ဒီအဲ့နေတိုင်းကမတိုက်ပွဲဖြစ်တဲ့ဒီမှာတိုက်ပွဲဖြစ်တဲ့ဆင်းရဲတော့မပင်နေရလေခင်းင်းနေငါတပေါ့နော
်ပူတာအိုခင်ထဲမှာဖြစ်ပွားခဲ့တဲ့တိုက်ပွားတွေထဲမှာတော့စစ်ကောင်စီတပ်ကလေရင်ကနေကြေးရွာတွေတဲကိုဘုံကျဲခဲ့တာကြောင့်အခုချိန်ထိရွာတွေကိုမပြန်ရေးကြသေးဘူးလို့စစ်ဆောင်မျိုးသားကဆက်ပြောပါတယ
်ကျွန်တော်ကမခတ်နိုင်ပါဘူးသူတို့ကပစ်ချင်တဲ့နေရာကိုပစ်တာဆမညီမထဲမှာပြန်မယ်ဆိုတော့အဲ့ဒီလက်နက်ကြီးတွေပြန်မကိုစိုးရင်လေနောက်ပြီးလေရင်ကနေပြန်မကိုဘုံကျဲမကိုစိုးရင်တော့ပေါ့
အခုတိုက်ပွဲတွေဖြစ်ပွားနေတဲ့နေရာတွေကနံပါတ်ဆက်သွယ်ရေးခက်ခဲတယ်လို့ရိတ်ခါနဲ့စေဝါတွေရောက်လာဖို့လဲခက်ခဲနေတယ်လို့ပြောပါရယ်လမ်းတွေပိတ်ထားခဲ့တဲ့အတွက်စားနပ်ရိတ်ခါစေဝါ 73 စီဓာတ်ဆီတွေလည်းပြတ်နေပြီလို့ပူတာအိုဒေသခံတွေကပြောပါရယ်ပူတာအိုခိုင်တဲ့ကခြေရွာပေါင်း9ရွာကစစ်ဆောင် 3,000 ကျော်လောက်ဟာတောတောင်တွေထဲမှာအများစုနဲ့စစ်ဘေးလူရပူတာအိုမျိုးပေါ်ကဆွေမျိုးနီးစပ်တွေနဲ့မြင့်ကျနာမျိုးကဆွေမျိုးနီးစပ်တွေရှိတဲ့နေရာအထိတချို့ဟာစစ်ဘေးရှောင်နေကြရတယ်လို့သိရပါတယ်ရှင်ဆက်ပြီးတော့သခိုင်းတိုင်းကလေးမြို့နယ်တောင်ပိုင်းကလေးကန့်ကောကလမပေါ်မှာတည်ရှိတဲ့ချောင်းခွကျေးရွာကစစ်ဘေးရှောင်နေတဲ့ချင်းလူမျိုးသားမိ၃ယောက်ကိုစစ်ကောင်စီတပ်ဖွဲ့ကဖမ်းဆီးပြီးမိရှုတပ်ဖြတ်မှုဖြစ်ပွားခဲ့တယ်လို့သိရပါတယ်အကြောင်းစုံကိုတော့ကိုရောဘက်ကစုစည်းပေးထားပါတယ်
တိုက်ပွဲတွေကြောင့်ကလေးမြို့နယ်ချောင်းခွကျေးရွာကနေတောင်ယာတောထဲမှာစစ်ဘေးရှောင်နေတဲ့သားအမိ၃ဦးကိုစစ်ကောင်စီတပ်သားတွေကပြီးခဲ့တဲ့ဖေဖော်ဝါရီလ23ရက်နေ့မနေ့ပိုင်းကဖမ်းဆီးခေါ်ဆောင်သွားပြီးနောက်ဖေဖော်ဝါရီလ24ရက်နေ့မနေ့ပိုင်းမှာတော့မိရှုခံထားရတဲ့ရုပ်အလောင်းအကျဉ်းချံကိုသာတွေ့ရှိခဲ့ပါတယ်သူတို့သားအမိ၃ဦးကိုတံဖူကျေးရွာအရှိဘက်တောင်ယာတဲမှာတဲအိမ်နဲ့အတူစစ်ကောင်စီတပ်သားတွေကမိရှုတပ်ဖြတ်ခဲ့တယ်လို့ CDF ကကကြီးကတာဝန်ရှိသူတို့ကပြောပါတယ
်။ရင်းမြင်တပ်တွေတွေနဲ့ဒေသခံပြည်သူတွေရဲ့ဟိုပြောကြားချက်အရတော့ဒီတံဖူရဲ့ရွာအရှိဘက်ခင်းမှာရှိတဲ့ရွာတော့အဲအိမ်တစ်ခုတည်းကနေပြီးတော့မှဒါတနက်တန်၃၀ထွက်ပေါ်လာပြီးတော့မှအဲ့ဒီတဲအိမ်ကိုလည်းစစ်ကောင်စီတပ်ကနေပြီးတော့မှမိရှုဖျက်ဆီးသွားခဲ့တာပေါ့နော်။နောက်ရကျွန်တော်တို့ဒီကကကြီး CNDF ပူပေါင်းကနေပြီးတော့မှမိရှုခံရတဲ့တဲအိမ်ကိုတော့ရဆက်ဆေးတဲ့အခါကျမှဒါမိလောင်ချမ်းပြီးတော့မှပြာကျနေတဲ့ယူကြီးတို့ကိုတွေ့ရှိခဲ့ရတာဖြစ်ပါတယ်ဟုတ်ကဲ့
ဖေဖော်ဝါရီလ24ရက်နေ့မနေ့ပိုင်းမှာချင်းဒီတာကာကွယ်တပ်ဖွဲ့တွေဖြစ်တဲ့ CDF KKG CNDF တပ်ဖွဲ့ဝင်တွေကတွားရောက်စစ်ဆေးကြည့်ရမှာမီးလောင်ကျွမ်းတဲ့အယူစုအကျဉ်းချံတွေကိုသာတွေ့ရှိခဲ့တယ်လို့ဆိုပါတယ်။ဖမ်းဆီးတပ်ဖြတ်ခံရတဲ့တာအမိ3ဦးဟာအသက်40အရွယ်ပြီးငွန်ဇလန်အသက်16နှစ်အရွယ်မိုင်ထျန်းွန်ကျွမ်းနဲ့အသက်14နှစ်အရွယ်မိုင်ငွန်ဇထျန်းတို့ဖြစ်ကြပါတယ်။စစ်ကောင်စီတပ်ဖွဲ့ဝင်80လောက်ဟာသူတို့တာအမိတွေကိုဖမ်းဆီးခေါ်ဆောင်သွားကမီးရှုတပ်ဖြတ်သွားတာလို့ဒေသခံတဦးကအခုလိုပြောပါတယ်
အဲ့ဒီသူတို့တဲတံဖိုးမဝင်ခင်ပေါ်တော့သူတို့ဒီကဲမှာတများလောက်အိတ်ကြတယ်လေဒီတော့အဲ့ဒီတာမီ၃ယောက်ကိုခမင်းချက်ခိုင်းတယ်စိတ်တွေဒဲတွေ
ဒီစက်ဒီစက်ဒီမှာသူတို့ချက်ခိုင်းတယ်သူတို့ကအိုင်းဒီမှာချက်ကြတယ်အဲ့ဒါမနေ့သူတို့တံဖိုးဖက်လာတဲ့ခါကျတော့ခေါဆောင်ပြောကြတံဖိုးတော့မိမတံဖိုးတဲမှာညှို့ကြပုံစံလုံးညှို့ခိုင်းရတာစီကောင်စီတဟာစီးရင်နဲ့ပတ်သက်ဆက်နွယ်မှုမရှိတဲ့အယက်သားပြည်သူတွေပေါ်ပြတ်မှတ်ထားပြီးစနစ်တကျတိုက်ခိုက်တပ်ဖြတ်နေတာဟာလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ဆေးရဇဝတ်မှုဖြစ်တယ်လို့
ိုက်ပွဲတွေမှာစစ်ကောင်စီဘက်ကနေတာအရသာပြည်သူတွေပေါ်မှာစစ်ရေးရဲချက်တွေနဲ့ပြစ်မှတ်ထားအုံပြုနေတာတွေ့ရတယ်ပေါ့နော်။ဒါမှမဟုတ်နိုင်ငံအနေနဲ့လည်းဒီစစ်ပွဲတွေမှာဒါလိုက်နိုင်ရမယ်ဒီဂျနီဗာကွန်ဗင်းရှင်းတွေကိုလက်မှတ်ထိုးပြီးသားဖြစ်တယ်။ဒါတိုက်ပွဲဖြစ်လာပြီဆိုရင်တော့အရသာပြည်သူတွေပေါ်မှာထိခိုက်မှုအ ਨੇ ဆုံးဖြစ်အောင်ပေါ့နော်။ထိခိုက်မှုမရှိအောင်ရှောင်ရှားရမယ်။ဒါတော့ဒီစစ်ကောင်စီရဲ့ဓာတ်တွေကိုပြောင်ပြောင်တင်းတင်းချိုးဖောက်နေတာတွေ့ရတယ်ပေါ့နော်။ဒါစစ်စာဇဝမှုတွေကျွလွန်နေတာဟုတ်။ဒါလူသားမျိုးနွယ်ပေါ်ကျွလွန်တဲ့စာဇဝမှုပြီးတော့မှစစ်စာဇဝမှုလည်းမြောက်ပါတယ်။
မြန်မာနိုင်ငံမှာဆက်အာဏာသိမ်းမှုဖြစ်ပွားပြီးနောက်တနှစ်အတွင်းမှာအာဏာသိမ်းစစ်ကောင်စီတပ်ဖွဲ့ရဲ့တပ်ဖြတ်မှုကြောင့်ချင်းလူမျိုး160ကျော်သေဆုံးခဲ့ရပြီလို့ချင်းရဲအဖွဲ့ချုပ် ICA ကထုတ်ပြန်ထားပါတယ
်။အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်။
ကရင်ပြည်နယ်လိုင်းဘွဲမြို့နယ်မြန်ကြီးငူဒေသနဲ့ကမမောင်မြို့တွင်မှဖပုန်ခရိုင်ဒေသကစစ်ရှောင်းတပေါင်းကျော်တင်းဆောင်ရောက်ရှိနေပါတယ်။ချင်းပြည်နယ်ထန်တလန်မြို့မှာစစ်ကောင်စီတပ်ဖွဲ့တွေကဖေဖော်ဝါရီလအတွင်းလူနေအိမ်တွေကိုထပ်မံမီးရှို့ခဲ့လို့အိမ်ခြေတရတအိမ်လောင်ကျွမ်းခဲ့တယ်လို့ထန်တလန်လူမှုအဖွဲ့အစည်းတွေကသတင်းထုတ်ပြန်ထားပါတယ်
။သရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒေသတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်ကျမကအမီပ
ါတိုင်းရင်းသားဒေသအစည်းအဝေးကအဖြစ်အပျက်အခြေအနေတွေကိုစူးစီးတင်ပြတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားတော်တာဆင်ခဲ့ရတာဖြစ်ပါတယ်ကျွန်တော်တို့ VO ရဲ့တောက်ကြနေမနေ့ပဲအတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ်သောတာရှင်များခင်ဗျာကျွန်တော်တို့ရဲ့အစီအစဉ်တွေသတင်းတွေကိုဖတ်ရှုကြည့်နေဆိုလို့ရှိရင်တော့ VOA Bami ဆိုတဲ့ website စာမျက်နှာမှာလည်းဖတ်ရှုနိုင်ပါတယ်ခင်ဗျာအခုဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုတော့ဒေါခင်မျိုးသက်ကပြောပြပါဦးမယ်ခင်ဗျာ
ရုရှားတပ်တွေကယူကရိန်းမြို့ကြီးတွေကိုပစ်ခတ်ချေမှုန်းတဲ့အတွက်ဒေသခံတပ်သန်းကျော်ပြည်ပထွက်ပြေးခိုလုံခဲ့ရပြီးယူကရိန်းရဲ့မဟာဗျူဟာကျတဲ့စစ်ကမ်းမြို့ခါဆန်ကိုထိန်းချုပ်လိုက်ကြောင်းရုရှားနဲ့ယူကရိန်းအရာရှိတွေကပြောကြားခဲ့ပြီးနိုင်ပိုင်းအတွင်းမှာပဲအမေရိကန်အစိုးရကရုရှားသမ္မတဗလာဒီမီယာပူတင်ရဲ့အနီးကပ်မိတ်ဆွေတွေပေါ်မှာနောက်ထပ်အရေးယူတန်းခတ်မှုတွေချမှတ်လိုက်ပါတယ်။အခုလိုအရေးယူလိုက်တဲ့အထက်မှာသမ္မတပူတင်ရဲ့အရင်နှီးဆုံးမိတ်ဆွေတဦးဖြစ်တဲ့ရုရှားကအချမ်းသာဆုံးစီးရင်ဝင်အလီရှာအာစမန်နော့ဖ်လည်းပါဝင်ပါတယ်။ယူကရိန်းနဲ့ရုရှားကိုယ်စားလှယ်တွေကြားဘယ်လာရုစ်နယ်စပ်မှာချက်သပရင်းတွေကဒုတိယအကြိမ်ဖြစ်တဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကိုပြုလုပ်ခဲ့ကြကြောင်းလည်းဒီဆွေးနွေးပွဲကနေနှစ်ဖက်လူသားချင်းစာနာမှုဆိုင်ရာလမ်းကြောင်းဖွင့်ဖို့အတွက်သဘောတူခဲ့ကြတယ်လို့ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီရဲ့အကြံပေးမိုက်ခါလိုပိုဒိုရက်ကပြောပါတယ်။ရုရှားရဲ့ယူကရိန်းကိုကျူးကျော်တိုက်ခိုက်မှုဟာဆယ်စုနှစ်ပေါင်းများစွာအတွင်းကမ္ဘာငြိမ်းချမ်းရေးနဲ့လုံခြုံရေးအတွက်အဆိုးဝါးဆုံးထိန်းချုပ်မှုတစ်ခုဖြစ်နေ။ကုလသမဂ္ဂလူခွင့်ကော်မရှင်နာမင်းကြီးမီရှယ်ဘက်ရှလော့ကတရိပ်ပေးလိုက်ပါတယ်။ရုရှားတပ်တွေကလူနေထူထပ်တဲ့နေရာတွေကိုဒီကြောင်တိုက်ခိုက်တာလက်နက်ကြီးတွေရော့ကက်မျိုးစုံနဲ့ပစ်ခတ်တာတွေရှိနေကြောင်းမဟာမင်းကြီးကပြောပါတယ်။ဒီနှစ်အတွင်းမြန်မာနိုင်ငံတုံ့ဝမ်းမှာအ ਨੇ ဆုံးလူပေါင်း၄သန်းအတွက်ရည်မှန်းချက်ထားပြီးလိုအပ်နေတဲ့စားနပ်ရိက္ခာအတွက်အကူအညီပေးရေးကိုတိုးမြှင့်လှုပ်ဆောင်နေတယ်လို့ကုလသမဂ္ဂအထွေမှုချုပ်ပြောခွင့်ရစတီဗန်ဒူဂျာရစ်ကကျက်သပရင်းနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။
တရင်ချင်းကျုပ်တွေကိုဂျော်ခင်မျိုးသက်ပြောပြသွားတာဖြစ်ပါရခင်ဗျာဒီကနေ့အတန်လွင့်အစီအစဉ်တွေကိုထုတ်လုပ်ဖို့တာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လုပ်ရေးမှုအဖြစ်နဲ့ကိုရဲမွန်ကတာဝန်ယူခဲ့ပါတယ်အတန်ပန်းအင်ဂျင်နီယာနဲ့ရုပ်သံအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Zuba Etayet တို့ဖြစ်ပါတယ်ဒီကနေ့နဲ့ VOA ရဲ့အတန်လွင့်အစီအစဉ်တွေကို line meter 3249ရို့ကနေဓာတ်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်ခင်ဗျာသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးဘေးရန်တွေကင်းဝေးပြီးတော့လူဝင်ဆန္ဒပြည့်ကြပါစေ VOA ကိုအားပေးနာသောတာဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်တော်ကတော့အစီအစဉ်မှုဇော်မိုးဇော်ဖြစ်ပါတယ်ခင်ဗျာ
Thank you.
This program has come to you from the Voice of America, Washington.